Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြမှာတော်တာရှင်များရှင် Viewer American တက်ကနေ2023ခုနှစ် October 31ရက်အင်္ဂါညပိုင်း Viewer မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေထည့်ထုတ်လင်းပေးနေပါပြီရှင်Your radio season ကို line to meter 19 25 32တို့အပြင် line lambda meter 190တို့ကနေတိုက်ရိုက်နားနိုင်ပါတယ်။ဒီကနေ့အတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မူဖြစ်တောင်းရင်တက်ဆက်ပေးပါပါရှင
်။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလေးမာနဲ့တူပြောပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel ဝန်ကြီးချုပ်ကထိုးစစ်ရပ်ဆိုင်မှုတောင်းဆိုတာတွေကိုဖော်ချလိုက်ပါတယ်။နေဆက်ဒေသတည်ငြိမ်ရေးအတွက်တရုတ်လုံခြုံရေးဝန်ကြီးနဲ့စစ်ကောင်စီဆွေးနွေးခဲ့ကြပါတယ်။ရိုဟင်ဂျာနေရပြည်ရင်ဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့
ဒီနေ့စစ်မှန်တာရလောက်ပါလေရှင်းဝမ်းဒေတာမှာရှိတဲ့ချင်းပြင်းကျဲရွာရဲ့ဘုံကြီးကျောင်းမှာတက်တယ်ထားတဲ့တက်စစ်ကောင်စီကိုကျွန်တော်တို့ချိန်မုံနိုင်ခဲ့တယ်ဒီနေ့မနက်တော့နေမီရှင်းနေရုပ်ပဲအတိအကလှုပ်ဆောင်နေပါတယ်ကတက်စခန်းကအနည်းဆုံး80တင်းစင်နိုင်ခဲ့တယ
် MNDA ပြောရေးဆိုခွင့်ရှိသူလီဂျာဝင်းကပြောသွားတာပါဒီကြောင့်သတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ဒေသခံထောင်တောင်းချီပြီးတော့စစ်ဘေးတိမ်းရှောင်ကြရတာအပါအဝင်ချင်းပြည်နယ်ထန်တလန်မြို့ဘက်ကအစီအနေနဲ့နောက်နိုင်ငံရေးလှုပ်ရှားမှုတွေအတွက်တံမြားရှိသူတွေရဲ့နိုင်ငံကူးလက်မှတ်တွေဖျက်သိမ်းခံရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးကြတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့အတူပြောပြပေးပါပါရှင
်အစ္စရေးနိုင်ငံတောင်ပိုင်းမှာအောက်တိုဘာ9ရက်နေ့ကတိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့ဟားမတ်စ်တပ်မှုတွေကတုပ်ကိုတုတ်တင်နိုင်ခဲ့တယ်လို့အစ္စရေးကပြောလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာဟားမတ်စ်တပ်မှုနစင်အဘူအဂျီနာတိုက်ဆုံခဲ့ကြောင်းထောက်လှမ်းရေးအစီရင်ခံစာတွေကိုကိုးကားပြီးအစ္စရေးကာကွယ်တပ်ဖွဲ့နဲ့ပြည်တွင်းလုံခြုံရေးဌာနတို့ကဒီကနေ့ပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါ။တစ်ချိန်တည်းမှာပဲအစ္စရေးဝန်ကြီးချုပ်ကဂါဇာဒေသကဟားမတ်စ်တွေကိုနှိမ်နင်းနေတဲ့ထိုးစစ်တွေကိုရပ်ဆိုင်းမှုတောင်းဆိုတာတွေကိုပယ်ချလိုက်ပါတယ်။
Just as the United States would not agree to a ceasefire after the bombing of Pearl Harbor or after the terrorist attack of 9/11.
ပလဲစစ်ကံဘုံကျဲခံခဲ့ရပြီးတဲ့နောက် 9/11 အကြမ်းဖက်သမားတွေတိုက်ခိုက်တာကိုခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုကတုံ့ပြန်တိုက်ခိုက်မှုတွေကိုရက်စဲဖို့ပြောတာကိုလက်မခံခဲ့သလိုအောက်တိုဘာ9ရက်ရက်ဆက်ကြမ်းကြုတ်စွာတိုက်ခိုက်ခဲ့တဲ့ Hamas တွေနဲ့အပြစ်ရက်ဖို့ Israel ကသဘောတူမှာမဟုတ်ပါဘူးလို့ Israel ဝန်ကြီးချုပ်ဗဂျမင်နက်တန်ယာဟုကပြောသွားတာပါအပြစ်ရက်ဖို့ Israel ကိုတောင်းဆိုတာဟာ Hamas တွေစီမှာ Israel ကိုအညံ့ခံခိုင်းသလိုဖြစ်နေတယ်လို့လည်းပြောပါတယ်ဂါဇာကအရက်သားတွေဘင်းရည်နေကင်းရှင်ရေးနိုင်ငံတကာကတောင်းဆိုနေချိန်မှာပဲ Israel တပ်တွေနဲ့တင်ကားတွေဟာဂါဇာမြောက်ပိုင်းကိုတနင်္လာနေ့ကလေးကစလို့ချင်းနှင်းဝင်ရောက်ခဲ့သလိုလေကြောင်းကနေလည်းတိုက်ခိုက်နေတာပါလူနေအမတန်ထူထပ်တဲ့ဂါဇာဒေသဟာစစ်မြေပြင်ဖြစ်လာတဲ့အတွက်ကြောင့်အရက်သားဘေးလို့ရဆွန့်ခွာကြဖို့ကိုလည်းအစ္စရေးဘက်ကတိုက်တွန်းထားပါတယ်ရှင်
Hamas တွေအပေါ်အစ္စရေးရဲ့စစ်စင်ရေးတွေကြောင့်ဂါဇာဒေသကအရက်သားတွေကိုအပြစ်ပေးရာရောက်နေပြီးတော့အတင်းအကျပ်နေရဆွန့်ခွာရမှုတွေကြုံနေရတယ်လို့ပါလက်စတိုင်းတွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီအကြီးအကဲကပြောလိုက်ပါတယ်။တန်းနဲ့ချီတဲ့လူတွေအတွက်စာနာမှုဆိုင်ရာအပြစ်ခတ်ရစဲရေးဟာတရေရှင်တမျှအရေးကြီးနေပြီလို့လည်းပါလက်စတိုင်းအကူအညီပေးရေးကုလသမဂ္ဂအေဂျင်စီ UNRWA အကြီးအကဲဖိလစ်ပီလာဇာရနီကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာမနေ့ကပြောလိုက်တာပါ။ပါလက်စတိုင်းနဲ့အစ္စရေးတို့ရဲ့လက်ရှိပစ္စုပန်နဲ့အနာဂတ်အတွက်အဆုံးဖြတ်ပေးမယ့်ကိစ္စဖြစ်နေပြီလို့လည်းပြောပါရယ်အစူလိုက်ပြုံလိုက်ပစ်ဒဏ်ခတ်တာအတင်းအကျပ်နေရဆွရတာတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုမြောက်နိုင်တယ်လို့လည်းသတိပေးခဲ့တာပါအောက်တိုဘာလ9ရက်နေ့ကအစ္စရေးကိုဟာမတ်ရဲ့တိုက်ခတ်မှုနဲ့နောက်ဆက်တွဲအစ္စရေးတပ်ဖွဲ့တွေရဲ့အဆက်မပြတ်ဘုံကျဲတိုက်ခတ်မှုအတွက်တုံ့လုံမိကြောင်းဂျော်ဒန်နိုင်ငံအာမန်မြို့ကနေကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဆွေးနွေးခဲ့တဲ့ UNRWA အကြီးအကဲကပြောပါရယ်ပျက်စီးဆုံးရှုံးမှုတွေမကြုံဘူးလောက်အောင်ဖြစ်ပွားနေပြီးတော့မမြင်ရဆရာလူသားတို့အတွက်ဝမ်းနည်းစရာဖြစ်ရတဲ့ကြုံတွေ့နေရတယ်လို့လည်းပြောပါရယ်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာဖို့အခုနည်းနဲ့73စီတွေဂါဇာဒေသကိုအကန့်အသတ်မရှိတင်ပို့ခွင့်ရှိဖို့နဲ့ UNRWA လုပ်ငန်းတွေအတွက်ရန်ပုံငွေပို့မှုပေးရဖို့လည်းတိုက်တွန်းခဲ့ပါရယ်ရှင်
အစ္စရီဟာမက်စ်ပွဲတွင်ဒဇာဂန်ဖမ်းဆီးခံထားရတဲ့ထိုင်းလူမျိုး20ဦးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ထိုင်းနိုင်ငံသားရေးဝန်ကြီးဟာကာတာနဲ့အီဂျစ်နိုင်ငံကိုဒီကနေ့ပဲသွားရောက်ခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာဟာမက်စ်အဖွဲ့ကဒဇာဂန်230ကျော်ကိုဖမ်းဆီးထားတဲ့အနက်22ဦးဟာထိုင်းနိုင်ငံသားတွေလို့ဗန်ကောက်မြို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အစ္စရီတာဝန်ရှိသူတွေကတော့ဒဇာဂန်တွေထဲမှာထိုင်းလူမျိုး54ဦးရှိနေတယ်လို့ပြောပါတယ်။ထိုင်းဝန်ကြီးချုပ်ဆရတာသတ်စဗင်ကတော့ထိုင်းနိုင်ငံသားတွေကိုနေရပြန်နိုင်ကျူးပတ်နေတယ်လို့မနေ့ကပြောပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးပပရီဘဟီဒာနူခါရာဟာအီဂျစ်နိုင်ငံသားရေးဝန်ကြီးနဲ့ဗုဒ္ဓဟူးနေ့မတွေ့ဆုံခင်ကာတာနိုင်ငံဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးတို့ကိုတွေ့ဆုံပြီးဒဇာဂန်ဖြစ်ဖမ်းဆီးခံထားရတဲ့ထိုင်းနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပရိပခဖြစ်ပွားတဲ့အချိန်မှာထိုင်းလူမျိုး3000ခန့်ဟာအစ္စရေးနိုင်ငံမှာအလုပ်လုပ်ကိုင်နေကြပြီးအများစုဟာလေယာဂန်နာမှာလုပ်ကိုင်နေကြတာပါဒီပရိပခအတွင်းမှာထိုင်းလူမျိုး32ဦးထပ်မင်းနဲ့တိတ်ဆုံးခဲ့ပြီး19ဦးဒဏ်ရာရခဲ့တယ်လို့ထိုင်းဝန်ကြီးဌာနတစ်ခုရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်
။ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားသိမ်းပိုက်ထားတဲ့ဗိုနိုဗက်ကာမြို့မှာမိသားစုဝင်6ယောက်ဟာနေအိမ်မှာပြစ်ဒဏ်ခံခဲ့ရကြောင်းယူကရိန်းကပြောပါရယ်။နေရံမှာတွေးတွေပေးချက်နေပြီးတော့အဲ့ရံထဲမှာတိတ်ဆုံးနေသူတွေရဲ့အလောင်းတွေနဲ့အသက်ခံခဲ့ရသူတွေရဲ့နေအိမ်ဓာတ်ပုံကိုတော့အာဏာပိုင်တွေကထုတ်ပြန်ခဲ့တာပါ။ရုရှားတပ်တွေနေဖို့အတွက်အိမ်ကနေဖယ်ပေးဖို့စစ်ယူနီဖောင်းဝတ်ထားသူတွေကအမိန်ပေးတာကိုမနာခံတာကြောင့်အသက်ခံခဲ့ရတာလို့လဲဗိုနိုဗက်ကာမြို့ရှိရာဒွန်ညက်ဒေတာကယူကရိန်းထောက်ခံတဲ့အစိုးရအရှင်းနေရုံးကပြောပါတယ်တေဆုံးသူတွေထဲမှာကလေးနှစ်ဦးပါတယ်လို့လည်းပြောပါတယ်လူသက်မှုနဲ့ဆက်နွယ်ပြီးတော့ရုရှားအရှေ့ပြားဒေသကစစ်သား2ယောက်ကိုထိမ့်သိမ်းထားတယ်လို့လည်းရုရှားစုံစမ်းစစ်ဆေးသူတွေကပြောပါတယ်ထိမ့်သိမ်းခံရသူတွေဟာယူကရိန်းမှာအမှုထမ်းဖို့လက်မှတ်ထိုးထားသူတွေလို့လည်းပြောပါတယ်ဖိုနိုဗက်ကာမြို့ကိုတော့2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်မှုစတင်ပြီးမကြာခင်မှာပဲသိမ်းပိုက်ခဲ့တာပါရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15453ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။တရုတ်နိုင်ငံနယ်စပ်နီးမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပေါ်ပေါက်နေချိန်မှာပဲတရုတ်အစိုးရရဲ့လုံခြုံရေးဝန်ကြီးကမြန်မာနိုင်ငံကိုရောက်လာပြီးနယ်စပ်ဒေသတည်ငြိမ်ရင်းဆွေးနွေးခဲ့ကြောင်းတရုတ်နိုင်ငံပိုင်းမီဒီယာတွေကဒီနေ့ပဲဖော်ပြကြပါတယ်2029စစ်စင်ရေးလို့အမည်ပေးထားတဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့ရဲ့စစ်ကောင်စီဘော်ထိုးစစ်ဆင်တဲ့ကြောင့်မကြသေးခင်ကတရုတ်နိုင်ငံနယ်စပ်ဒေသတွေမှာစီးရဲတင်းမာမှုတွေပေါ်ပေါက်နေရပါတိုက်ပွဲတွေကြောင့်ဒေသခံထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးကြရပြီးတချို့ကတော့တရုတ်နိုင်ငံတွေကိုပါဝင်ရောက်ထွက်ပြေးနေကြရပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်ဝမ်ရှောင်ဟွန်းဟာနေပြည်တော်မှာစစ်ကောင်စီပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့ကြောင်းလည်းနိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်။နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတို့ကိုဆောင်ရွက်ခဲ့ကြောင်းဖော်ပြထားပေမယ့်အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။ TNLA တအောင်းတပ်ဖွဲ့ MNDAA ကိုကန့်နဲ့ရခိုင်တပ်တော် AA တို့ပူပေါင်းပြီးတော့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်တရုတ်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာတဲ့သူ600အပါအဝင်ခံမှန်းကြီးလူပေါင်း 6200 ကျော်အိုးအိမ်စွန့်ခွာထွက်ပြေးရကြောင်းလည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာရသူ600အပါအဝင်လူပေါင်း 6200 ကျော်အိုးအိမ်စွန့်ခွာထွက်ပြေးရမှာကိုစိုးရိမ်နေလို့လည်းကုလသမဂ္ဂကပြောပါတယ်ရှင်။
ရင်ဂျာရင်နေရပြန်ရေးအစီအစဉ်အတွက်ဆွေးနွေးဖို့မြမကိုစလဲအဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့ပဲရောက်လာခဲ့ကြောင်းတာဝန်ရှိသူကပြောပါရယ်နေချင်းပြန်ခီးစဉ်အတွင်းဒုက္ခသည်တွေနဲ့တွေ့ဆုံပြီးဘယ်သူဘဝဆိုတာတွေကိုစစ်ဆေးအတည်ပြုမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ရေးရာဒုတိယကော်မရှင်နာမင်းကြီးဆန်ဆွတ်ဂျူစာကိုကူကပြီးတော့ AFP သတင်းကဖော်ပြခဲ့တာပါနိုင်ငံနေဆက်ကတက်ဖနက်မျိုးကိုဒီကနေ့ပဲရောက်လာတဲ့မြမကိုစလဲအဖွဲ့ဟာနောက်နေ့မှတစ်ခေါက်ပြန်လာမယ်လို့လည်းပြောပါရယ်ရခိုင်ပြည်နယ်မှာ2019ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေက3000ကိုကနဦးဦးစမ်းသက်အစီအစဉ်အဖြစ်မြန်မာနိုင်ငံကပြန်လည်ခံမှုစီစဉ်ထားကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုထားကြတာပါတရုတ်နိုင်ငံရဲ့ချောင်းဝင်ညှိနှိုင်းမှုနဲ့ပြီးခဲ့တဲ့ဧပြီလတဲ့သဘောတူထားတဲ့အစီအစဉ်အရပြန်လည်လက်ခံမှာဖြစ်ပေမဲ့ရိုဟင်ဂျာတွေဘက်ကတော့နေရပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူ ူတယောက်ကပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေကတော့နိုင်ငံသားအခွင့်အရေးအပါအဝင်အခြေခံအခွင့်အရေးတွေနဲ့လုံခြုံမှုအတွက်အာမခံချက်ရှိမှသာနေရပြန်ဖို့လိုလားနေကြတာပါကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကတော့လုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိကိုယ်သဘောဆန္ဒနဲ့နေရပြန်တာမျိုးဖြစ်ဖို့လိုတယ်လို့ပြောဆိုထားကြပါရယ်ရှင်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာယာရုကနှုတ်ထွက်ပြီးသုံးရက်ကြာဆန္ဒပြပွဲအဖြစ်ပထမနေ့ဖြစ်တဲ့ဒီနေ့မှာပဲအစိုးရစန့်ကျင်ရေးနဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေကြားမှာအဓိကရုံးနေဖြစ်ပွားခဲ့ပြီးအ ਨੇ စုံလူနှစ်ဦးသေကာဒါဇင်နဲ့ချီပြီးတရားရနေခဲ့ပါတယ်အတိုင်ခံဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကိုထောက်ခံသူတွေနဲ့ရဲတွေကြားတနင်္ဂနွေနေ့ကအဓိကရုံးကြောင့်ရဲတပ်ဖွဲ့တအုပ်သေဆုံးပြီးလူတရာကျော်တရားရခဲ့တာကိုတုံ့ပြန်တဲ့အနေနဲ့သုံးရက်ကြာလမ်းတွေကိုပိတ်ဆို့ဆန္ဒပြဖို့အတွက်အတိုက်ခံပါတီကတိုက်တွန်းခဲ့တာပါဇန်နဝါရီလမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာဂျာနီအိမ်ဆောင်အစိုးရတရက်ရဲ့ကြီးကြပ်မှုအောက်မှာကျင်းပနိုင်မှုအတွက်ဝန်ကြီးချုပ်ဟာစီနာယာရုကနေထွက်ပေးဖို့အတွက်အတိုက်ခံပါတီတွေကတောင်းဆိုနေရလဲဖြစ်ပါတယ်အတိုက်ခံတွေရဲ့တောင်းဆိုမှုကိုတော့အစိုးရကပယ်ချထားတာပါဒီကနေ့အထူးကိုယ်မှာဆန္ဒပြသူ2ဦးတိစုံပြီးရဲတပ်ဖွဲ့ဝင်15ဦးအပါအဝင်ဒါဇင်နဲ့ချီတန်းရရခဲ့ကြောင်းအခင်းဖြစ်ပွားရအရက်ကရဲအရာရှိတူကိုကိုကာဘီ AFV တရင်ကဖော်ပြထားပါတယ်ဆန္ဒပြသူတွေကလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခတ်ရမှာအဓိကယုံစဖြစ်ရကိုစဖြစ်ပြီးတော့ဖြစ်တာလို့လည်းပြောပါတယ်ဆန္ဒပြသူတွေတိစုံကြရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းပြောပါတယ်အခြေအနေကိုထိန်းချုပ်ဖို့အတွက်ရာဘာကြီးစံတွေအသုံးပြုခဲ့ကြောင်းကိုလည်းရဲတပ်ဖွဲ့ကပြောထားပါတယ်ရှင်
ရှင်းနေမှာကျင်းပမယ်အင်ဒိုနီးရှားရွေးကောက်ပွဲကိုနှောက်ရှက်ဖို့စီစဉ်နေတယ်လို့မတင်ကားသူစစ်သွေးကြ59ဦးကိုဖမ်းဆီးလိုက်ကြောင်းအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအဖွဲ့ကပြောလိုက်ပါတယ် IS အဖွဲ့ကိုအားကြတဲ့အင်ဒိုနီးရှားစစ်သွေးကြအဖွဲ့ JD ရဲ့တစ္ဆာခံအဖွဲ့ဝင်40နဲ့အတူ Al Qaeda အဖွဲ့နဲ့ဆက်နွယ်တဲ့ Jamaa Islamiya ကွန်ရက်ကဖြစ်တယ်လို့လည်းပြောပါတယ် JD အဖွဲ့ဝင်စစ်သွေးကြတွေဟာ10 February 14မှာလုံမဲ့တမရရွေးကောက်ပွဲနဲ့ဥပဒေပြရွေးကောက်ပွဲတွေကိုနှောက်ရှက်တိုက်ခတ်ဖို့ကြံစည်နေတယ်လို့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ် S Win Sariga ကိုကိုးကားပြီးတော့ Rider သတင်းကဖော်ပြပါတယ်ရွေးကောက်ပွဲတွေဟာကိုကျင့်သိက္ခာနဲ့မညီသလို Islam ဥပဒေကိုစန့်ကျင်တယ်လို့စစ်သွေးကြတွေကယူဆထားကြောင်းလည်းပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမိုက်ခလင်းနဲ့အတူကျမအလေးမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းနောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေသတင်းပြပုချက်ကိုစပြီးတော့ပြောပြပေးပါမယ်တစ်တုံညာနှစ်ခွန်စစ်စင်ရင်၅ရက်မြောက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းကုန်းချမ်းလောက်ကိုင်းနဲ့လာရှိုးမြို့နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီတပ်စခန်း80ခန့်ကိုသိမ်းယူလိုက်ကြောင်းကုကန်တပ်ကသတင်းထုတ်ပြန်လိုက်ပါတယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မြစ်ကြီးနားဘမော်ကားလန်းဘော်ကစစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းကိုလည်းကချင်ကရရေးတပ်ကသိမ်းယူလိုက်ပြီးတော့စစ်ကောင်စီတပ်ကလိုင်ဇာအနီးကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေပါတယ်တနေ့ထက်တနေ့စစ်ရေးအရှိန်မြင့်တက်လာနေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကအခြေအနေကိုကုခင်မောင်စိုးမင်းကပြောပြပေးပါရှင
်ကိုကန်တအန်းနဲ့ရခိုင်တပ်ညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးဟာ၅ရက်မြောက်နေ့အထိဆက်လက်ပြင်းထန်နေပြီးဒီနေ့မှာတော့ကိုကန့်ဒေသကကုန်းချမ်းနဲ့လောက်ကင်မြို့နယ်အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေပါတယ်။ဒီကနေ့မနေ့မှာတော့ MNDAA ကိုကန့်တပ်တွေဟာလောက်ကင်နဲ့ကုန်းချမ်းမြို့နယ်ကစစ်ကောင်စီတပ်စခန်းတချို့ကိုပါသိမ်းယူနိုင်ခဲ့ပြီးဒီနေ့အထိစုစုပေါင်းစခန်းပေါင်း80ခန့်သိမ်းဆီးနိုင်ကြောင်း MNDAA ပြောရေးဆိုခွင့်ရှိသူလီဂျာဝင်းကပြောပါတယ်
။ဒီမနေ့9နာရီနဲ့10နာရီမှာချင်းရွှေဟော်ဒေသရဲ့မြောက်ဘက်ပိုင်းကျွန်တော်ခေါ်တဲ့သုံးဆန်းဒေတာပေါ့နော်သုံးဆန်းဒေတာအပြင်မှာရှိတဲ့အခုတ်စုံရွာမှာရှိတဲ့တပ်စခန်းတစ်ခုကိုကျွန်တော်တင်ဆက်နိုင်ခဲ့တယ်။အော်ပြီးတော့ဒီနေ့ဒီနေ့စနေနေ့လောက်မှာလေရှင်းဝမ်းဒေတာမှာရှိတဲ့ဒီရှင်းပြင်းကျဲရှင်းပြင်းကျဲရွာရဲ့ဘုန်းကြီးကျောင်းမှာတက်တည်ထားတဲ့တပ်စစ်ကောင်စီကိုကျွန်တော်ချိန်မုံနိုင်ခဲ့တယ်ဗျ။အော်မွန်ဂိုဖောင်းဆန်ဘက်မှာရှိတဲ့စစ်ကောင်စီအားလုံးကိုတော့အော်မနီးညကလေးကအကုန်လုံးရှင်းလင်းလိုက်ပြီဗျ။အဲဒီနေ့မနက်တော့ဒီနေမီရှင်းလင်းရေးပဲအတိအကလှုပ်ဆောင်နေပါတယ်ဗျ။တိုက်ပွဲအချုပ်အနေနဲ့တပ်စခန်းတော့အနည်းဆုံး80တင်းစင်းနိုင်ခဲ့တယ်။
တိုက်ပွဲအတွင်းတန်ကြက်ကာကားတွေကိုပါဖြက်စီးပစ်နိုင်ကြောင်းလည်းသူကပြောပါတယ်
။တန်ကြက်ကာတော့၄စီလား၅စီလားဒေးစင်မတိရသေးဘူး။တော်များတော့ဖြက်စီးသွားတာရှိအဲပုံးတိထိမှန်ပြီးပြတ်သွားတာပေါ့နော
်။ MNDAA ထုတ်ပြန်ချက်မှာတော့တန်ကြက်ကာကား6စီကိုဖြက်စီးနိုင်ကြောင်းလည်းဖော်ပြထားပါတယ်။တုံးရှမ်းဒေသဟာလောက်ကင်မြို့နယ်ဖြစ်ပြီးရှင်ဝမ်းဒေသဟာကုန်းချမ်းမြို့နယ်ဖြစ်ပါတယ်မ ညီနောင်မာမိတ်သုံးဘွယ်ရဲ့တစ်တုံညာနှစ်ခွန်စီရေးသတင်းစာမျက်နှာမှာတော့မူဆယ်မြို့နယ်အရှေပိုင်းတရုတ်နယ်စပ်ရှိဖောင်းဆိုင်မြို့ကို30ရက်နေ့ညနေပိုင်းကသိမ်းယူလိုက်ကြောင်းဖော်ပြထားပါတယ်။ဒီသတင်းကို VOA အနေနဲ့တိကျအတည်ပြုချက်မရရှိသေးပါဘူး။ TNLA တပ်ဖွဲ့တွေကတော့လာရှိုးမြို့နယ်ကစစ်ကောင်စီရဲ့မိုင်းကျက်တပ်စခန်းကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။TNLA ကမိုင်းကျက်စခန်းကိုဒီလ29ရက်နေ့ကတည်းကတိုက်ခိုက်နေတာပါတစ်ဆက်ထဲမှာပဲစစ်ကောင်စီတပ်ကစွန့်ခွာသွားတဲ့သိန်းဒီနဲ့လာရှိုးအကြားရှိမိုင်းပါတပ်စခန်းကိုသိမ်းယူကြောင်းလဲ TNLA စာမျက်နှာမှာဖော်ပြထားပါတယ် TNLA ရဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီကနေ့ဖုံးဆက်သွယ်လို့မရရှိသေးပါဘူးကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာတော့စစ်ကောင်စီနဲ့ KIA တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီတပ်ကလိုင်းစာအနီးကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပါတယ်။ဒီကနေ့မနေ့ပိုင်းကဝိုင်းမော်မြို့နယ်မြကြီးနားပမော်ကားလမ်းပေါ်ကကန်းတောင်ရံစခန်းနဲ့မလီရံစခန်းကို KIA ကတိုက်ခိုက်ခဲ့ပြီးကန်းတောင်ရံစခန်းကိုသိမ်းယူခဲ့ကြောင်းနဲ့လိုင်းစာအနီးကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်။
ဝိုင်းမုံမြို့နယ်ပေါ့ကျင်းနာရဲ့ပမောကားလမ်းပေါ်ကကန်းတောင်ရံစခန်းဖြစ်ပါတယ်ကံကြရစခန်းကိုတို့တိအနနောက်ပိုင်းမှာပေါ့နော်တို့လေးနဲ့လာကြည့်တာပြပါရယ်ဟိုအောင်ကြစခန်းကိုလည်းတော်တဲ့စခန်းကလေကြောင့်တက်ချိပါတယ်ပေါ့အဲ့ဘာဒီဘယ်နှခုနှစ်နာရီပေါ်ချိန်မှာဘူမီတောင်ကနေလင်းလင်းချင်းနဲ့ပြစ်တာဖြစ်ပါတယ်အဲမုံလိုက်ခက်ပက်ကိုပြစ်တာဖြစ်ပါတယ်မုံလိုက်ခက်ပက်မှာတော့ဒီကရရှိဘူးက
ညနေ3နာရီခန့်မှာတော့စစ်ကောင်စီတပ်က KIA ဌာနချုပ်ရှိရာလိုင်းစာမြို့အနီးကိုလေချောင်းကနေ3ချိန်ခန့်လာရောက်ပုံကျဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။လိုင်းစာဒေသမှာပြီးခဲ့တဲ့ဇူလိုင်လဇန်းကလေးကစစ်ရေးတင်းမာနေပြီးနောက်ပိုင်းမှာလည်းစစ်ရေးအရှိန်ပိုမိုမြင့်တက်လာနိုင်ကြောင်း KIA ဘက်ကသုံးသပ်ထားပါတယ်။လက်တလောဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ဒီလ29ရက်နေ့ကညီနောင်မာမိတ်၃ဘွယ်ကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုကျင်းညာပြီးရှမ်းမြောက်ဒေသကစစ်ကောင်စီတပ်စခန်းအတော်များများကိုသိမ်းယူလိုက်သလိုလာရှိုးမူဆယ်လန်းလာရှိုးလောက်ကင်လန်းလာရှိုးမန္တလေးလန်းတို့ဟာအဆက်အသွယ်ပြတ်တောက်နေပါတယ်စစ်ပွဲကြောင့်စစ်ပြေးဒုက္ခတွေ6000ကျော်ဟာလဲနေရက်စွန့်ခွာတိမ်းရှောင်နေရကြောင်းဒေသတွင်းလူမှုအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကိုခင်မောင်စိုးမင်းကပြောပြပေးကြတာပါဒီတိုက်ပွဲတွေကြောင့်ဒေသခံထောင်တောင်းချီဟာစစ်ဘေးတိတ်ဆောင်နေကြရတဲ့အခြေအနေကိုလည်းပြောပြပေးကြပါမယ်။ရှမ်းပြည်မြောက်ပိုင်းမှာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်1000ခွဲနီးပါးစစ်ဘေးတိတ်ဆောင်နေကြရတယ်လို့စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါရယ်။စစ်တုံးစီစေဝါဝဲယူမရတော့ဘဲစားနပ်ရိက္ခာအရေးပေါ်အကူအညီတွေလည်းလိုအပ်နေတာပါ။တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသကစစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့မမသစင်အောင်ကပြောပြပေးပါရှင်။
အောက်တိုဘာ29ရက်ကစပြီးတော့ဒီကနေ့ထိရှမ်းပြည်မြောက်ပိုင်းမှာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့တို့တိုက်ပွဲဖြစ်နေတဲ့အတွက်လာရှိုးကြောင်မဲတိန်နီတာမိုးကျဲကုတ်ခိုင်စတဲ့နေရာတွေကဘေးလွယာနေရာတွေမှာလာပြီးတော့ရှောင်းပုံးနဲ့စစ်ပေးရှောင်း15000နီးပါးရှိနေပြီလို့အကူအညီပေးနေတဲ့သူတွေကပြောပါတယ်မြို့ရည်နဲ့နေတဲ့နေရာတွေမှာတိန်ရှောင်းနေတဲ့စစ်ပေးရှောင်းတွေအနေနဲ့အကူအညီအနည်းငယ်ရပေမဲ့လမ်းပန်းဆက်သွယ်ရေးခက်ခဲပြီးအဆက်အသွယ်ပြတ်တောက်တဲ့နေရာတွေမှာသွားပြီးတော့ခိုးလုံနေသူတွေကတော့အကူအညီလုံးဝမရကြသေးဘူးလို့စစ်ရှောင်းတွေကိုကူညီပေးနေတဲ့တောင်အမျိုးသမီးအဖွဲ့အစည်းတာဝန်ရှိသူတို့ကပြောပါဗျ။အဲ
့ဒီဖြစ်နေကတော့8000ကျော်လောက်တော့ရှိနေပြီ။ဒီမြို့နေမမှာရှိတဲ့အခက်တွေကတော့များများကတော့အကူအညီရပေမဲ့ဒီအခြားဒီနာမည်ပေးပြီးတော့ဒီနည်းအနောက်ဘက်ဒီမှာမကွာရဲကြတဲ့နေရာမျိုးမှာဆိုတော့နည်းနည်းခက်ခဲရှိနေပေါ့နော်။ဒီမှာတိမ့်မြင့်လို့လို့မျိုးတို့ဆိုရင်ဒီအခွင့်အရေးတွေကတော့လာရဖို့အရန်ခက်ခဲတဲ့နေရာလေးဖြစ်တယ်။ဒီတချို့တော့ဒီကမှဆိုတော့လုံးဝပြင်ပြရပြီးတဲ့နေရာလေးဖြစ်ရှိနေတာမျိုးရှိတော့ဒီထူတဲ့အဝတ်အစားတွေစောင်းတွေပေါ့နော်။အလိုအပ်တဲ့ဒီအနောက်တစ်ခုကဒီချင်းတောင်လေးပေါ့နော်ဒီစေဝါအနေနဲ့အဓိကလိုအပ်တဲ့အနေအထားမျိုးမှရှိရင်နောက်တစ်ခုကဒီကလေးနဲ့အမျိုးသမီးတွေရောပါတော်တော်များများဖြစ်တဲ့အတွက်ကြောင့်မလို့ကလေးနဲ့အမျိုးသမီးအတွက်အသုံးဆောင်တွေရတယ်အဓိကလိုအပ်နေတဲ့အနေအထားမျိုးမှရှိရယ်အစားအသောက်ထောက်ပံ့ဖို့ ဒီအနေအထိုင်ချင်းထပ်ပန်းဖို့ကိုတော်တော်ရုန်းကန်နေရတဲ့အနေအထားမျိုးမှာရှိနေပါတယ်ပေါ့
လာရှိုးမျိုးမှာတော့စစ်ပေးဆောင်စခန်း6ခုဖွင့်ထားပြီးတော့အဲ့ဒီထဲမှာလူကြီး6000နီးပါးလာပြီးတော့ခိုးလုံနေကြတာဖြစ်ပါတယ်အဆက်အသွယ်လူလူမရသေးတဲ့တခြားမြို့နယ်တွေမှာလည်းစစ်ပေးဆောင်တွေအများပြားရှိတာကြောင့်လက်ရှိမှာတော့စစ်ဆောင်ဦးရေ 15,000 ခန့်မှန်းထားပေမဲ့အခုထက်လည်းပိုများနိုင်တယ်လို့အကူအညီပေးသူတွေကပြောပါတယ်တိုက်ပွဲကြောင့်ထွက်ပြေးလာပြီးတော့စစ်ပေးဆောင်နေရတဲ့နေရာမှာလက်နက်ကြီးကြောက်ပောက်ကွဲတာကြောင့်အောက်တိုဘာ30ရက်ကနန်းဖက်ကမြို့နယ်ထဲမှာကလီးငယ်ပါဝင်တေဆုံးသူ9ဦးနဲ့ဒဏ်ရာရသူ9ဦးထက်မနည်းရှိသလိုတိုက်ပွဲဖြစ်နေတဲ့မြို့နယ်တွေမှာလည်းလက်နက်ကြီးထိမှန်ပြီးတော့တေဆုံးရသူအနည်းဆုံး9ဦးနဲ့15ဦးလောက်ဒဏ်ရာရထားတယ်လို့တအောင်အမျိုးသမီးအဖွဲ့ကပြောပါတယ်တချို့စစ်ပေးဆောင်တွေဟာမြို့ပေါ်ကစစ်ပေးဆောင်စခန်းတွေစီကိုတွားရောက်လို့မရတော့ဘဲဘေးလွမဲထင်းတဲ့ကျေးရွာတွေမှာတွားပြီးတော့ခိုးလုံနေရတာပါတိုက်ပွဲဖြစ်နေတဲ့ဒေသအတွင်းမှာ73စီတွေစေဝါတွေဝယ်ယူလို့မရတော့တဲ့အတွက်တိုက်ပွဲရက်ကြမယ်ဆိုရင်ပို့ပြီးတော့ခက်ခဲလာမယ်အခြေအနေမှာရှိတယ်လို့တာမိုးညဲမြို့နယ်ကကျေးရွာတစ်ခုမှာစစ်ပီးရှောင်နေရသူတူကပြောပါတယ
်သိမိတယ်ဆိုတာကတော့ကျွန်တော်တို့ဒီကနေ့ဒေသကိုလည်းတွားလို့မရတော့ဘူးလို့ကျွန်တော်တို့ဒီကနေ့ကုတ်ခါရဲ့တွားဖို့ဆိုတာလည်းမရတော့ဘူးရွာပြန်မယ်ဆိုရင်လည်းဟိုပြန်လို့မရဘူးပေါ့နော်ကျွန်တော်တို့ကရက်ကြလာရင်တော့ကျကျေတော့ရှိမှာပဲဗျ။ဒီနေရာတွေကတော့ဘာရှိတယ်စပါရှိတယ်ပဲလေဒီလိုမှာကြည့်ဖို့ဆန်ဖက်တော့မှကြီးမရှိဘူးဗနာစီဝလို့မရဘူး။ဘာညာအဲ့တော့မှဒီလိုမှာတစ်ခေတည်းနည်းနည်းရှိနေတယ်။တွားရေးလာရေးရင်သေးသေးဖို့စီရလဲဝေလို့မရတော့ဘူး။ကျွန်တော်တို့သားဖို့တတ်ဖို့စီရလဲဝေလို့တော့ရမှာမဟုတ်တော့ဘူး။တက်စီလဲဝေလို့မရတော့ဒီစီလဲဝေလို့မရတော့ဘူး။ကျွန်တော်တို့ဟိုပါသေးပါဆိုရင်လည်းမနေရဒီမှာကျွန်တော်တို့ကျမ်းမာရေးမှုကျိလက်ကျမ်းမာရေးမှုတခုတော့ပါလာတယ်။ဒီမှာလည်းလူပဲပါတော့ဘောနော်ဘာမှစေးတော့ဘာမှမရှိဘူးအဲစေးတော့ဗာညာကတ်တာကွေးတာတော့မှဟိုအဆင်မပြေဘူးအားလုံးမရှိဘူးဘောနော်
တိုက်ပွဲပြင်းထန်နေတဲ့သိန်းနီမျိုးမှလည်းလာရှိုးသိန်းနီတရားကျိုးသွားတဲ့အတွက်အသွာလာအခက်ခဲဖြစ်နေပါတယ်စစ်ပီးရှောင်9000လောက်ဟာသိန်းနီမျိုးကဖုန်ကြီးကျောင်းတွေမှာခိုလုံနေရပါတယ်တိုက်ပွဲဆဖြစ်တဲ့အောက်တိုဘာ28ရက်ကစလို့လာရှိုးချင်းရွှေဟော်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးကိုမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ် MNDAA ကပိတ်လိုက်ပြီးတော့ရင်းနှီးဖြတ်တမ်းမသွားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ဒေသခံထောက်တောင်းချီစစ်ဘေးတိမ်းရှောင်နေကြရတဲ့အခြေအနေကိုမမျှသတင်းအောင်ကပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲချမ်းပြည်နဲ့ထန်တလန်မျိုးဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။ချင်းပြည်နယ်ထန်တလန်မြို့ကိုပြန်လည်ထိမ့်ချုပ်နိုင်ပြီလို့စစ်ကောင်စီဘက်ကထုတ်ပြန်ထားတဲ့အပေါ်ဒါဟာသတင်းအမှားသာဖြစ်တယ်လို့ချင်းမျိုးသားတပ်ဦးဘက်ကတုံ့ပြန်ထားပါတယ်။ထန်တလန်မှာတိုက်ပွဲမဖြစ်တာတလနီးပါးရှိပြီးဖြစ်တာကြောင့်ချင်းအမျိုးသားတပ်ဖွဲ့တွေဆက်ပြီးတော့ရှိနေတယ်လို့လည်းပြောပါတယ်။ဒီကြောင့်သတင်းပေးပို့ထားတာကိုမဆုမုံကပြောပြပေးပါရှင်။
စစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တို့ကြားထိတွေ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ထန်တလန်မြို့ကိုအော်တိုဘလ29ရက်နေ့ညနေမှာတော့စစ်ကောင်စီဘက်ကပြန်လည်ထိန်းချုပ်နိုင်ခဲ့တယ်ဆိုပြီးတော့သတင်းထုတ်ပြန်ပါတယ်။အခုလိုမျိုးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာကတော့သတင်းအမှားသာဖြစ်ပါတယ်လို့ချင်းမျိုးသားတပ်ဦး CNF ကပြောခွင့်ရဆလိုင်းထန်နီက VOA မြန်မာပိုင်းကိုပြောပါတယ်
။ထန်တလန်မှာဘာမှသတင်းထူးခြားမှုလည်းမရှိဘူး။ကျွန်တော်တို့လည်းထန်တလန်မှာတိုက်ပွဲလည်းမရှိဘူးတိုက်ပွဲမဖြစ်တာတုံးပတလာမီရှိပါတယ်အဲ့ဒါကြောင့်သူတို့ပြောနေတဲ့ဟာဒီတာတည်င်းလင်ညာနေတဲ့တည်င်းကြီးပါခင်ဗ
ျစစ်ကောင်စီရဲ့တည်င်းထုတ်ပြန်ချက်ထဲမှာတော့ CNF CDF အဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့ထန်တလန်မြို့ကိုထိန်းချုပ်ထားနိုင်ခဲ့ပါတယ်ဆိုပြီးဖော်ပြထားပါတယ်ချင်းပြည်နယ်ထန်တလန်မြို့ကိုစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကမြို့ရဲ့တစ်ဖက်တစ်ချက်စီမှာဆက်ပြီးတော့မှစခန်းချပြီးရှိနေပါတယ်လို့ဆလိုင်းထန်နီကပြောပါတယ
်ထန်တလန်အနေအထားကတော့ဟုတ်ကဲ့မကိုအတိုင်းပါပဲကျွန်တော်တို့ထန်တလန်ကိုတစ်ချမ်းနဲ့ခွဲရင်တော့သူတို့ကဒီထန်စခန်းရှိတဲ့ဘက်ကနေတဝက်ကျွန်တော်တို့ကသူတို့တပ်စခန်းနဲ့မရှိတဲ့ဘက်ကနေတဝက်စီတော့ကျွန်တော်တို့အဲ့ဒါလိုပဲထင်ချုံနေစေပေါ့နော်အဖွဲအနေအထား
ချင်းပြည်နယ်ထန်တလန်မြို့မှာနောက်ဆုံးထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာကတော့ပြီးခဲ့တဲ့ဩဂုတ်လ28ရက်ဩဂုတ်လ28ရက်နှစ်ရက်တာထိတွေ့တိုက်ပွဲဖြစ်ခဲ့တာပါအပြန်အလှန်ကြာဆုံးတာတွေရှိခဲ့ပါတယ်လို့ထန်တလန်ကာကွယ်ရေးတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်ချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာထန်တလန်မြို့ပေါ်မှာတစ်ဖက်တစ်ချက်အပြန်အလှန်တက်ဆွဲထားပြီးတော့နှစ်ဖက်စောင့်ကြည့်နေကြတဲ့အခြေအနေမှာရှိနေတာပါ
အခုတလောကတော့ဘာထိုးစစ်မှမရှိဘူးကျွန်တော်တို့ချင်းတောင်ကတော့အခုအထိုင်တက်တီကတော့ ဘယ်တော့မှထိုးစစ်လုပ်လို့မရှိပါဘူး။မြေပြန်ကနဲ့သူတို့ကစစ်စင်ရေးကြီးနဲ့အများအလုံးကြီးနဲ့တက်လာကမှတိုက်ပွဲကရှိနေတဲ့အနေထားပါ၊ချင်းတောင်အနေထားပေါ့နော်။အထိုင်တက်တွေကတော့ပါလှုပ်ရှားမှုမှမရှိပါဘူ
း။တစ်ဖက်မှာတော့အိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထန်ဒလန်မြို့မှာအရင်တုန်းကတော့လူဦးရေက9000ဝန်းကျင်လောက်နေထိုင်ခဲ့ပေမဲ့ဆီယနာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူအလုံးကြီးပါထွက်ပြေးတိမ်းရှောင်နေကြရတဲ့အနေထားရှိနေတာပါ။လူနေအိမ်တွေဘာသာရေးအဆောက်အဦတွေနဲ့စာသင်ကျောင်းတွေဟာလည်းလက်နက်ကြီးတန်းကြောင့်နောက်ပြီးတော့မီးရှို့ဖျက်ဆီးခံရတာကြောင့်ပျက်စီးဆုံးရှုံးမှုတွေအများအပြားရှိနေပါတယ်လို့ချင်းအရက်ဖက်အဖွဲ့အစည်းတွေကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်။ချင်းပြည်နယ်ထန်ဒလန်မြို့ကိုထိန်းချုပ်လိုက်ကြောင်းစစ်ကောင်စီထုတ်ပြန်ချက်ပေါ် CNF ကပယ်ချတဲ့သတင်းမဆူမွန်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နိုင်ငံရေးလှုပ်ရှားမှုအတွက်တန်တရားရှိသူတွေရဲ့နိုင်ငံကူးလက်မှတ်တွေဖျက်သိမ်းခံရတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံမှာဆက်အာနာတိမ့်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်တယ်လို့တန်တရားရှိသူတွေရဲ့နိုင်ငံကူးလက်မှတ်ဖြတ်သိမ်းခံရတာတွေရှိနေတယ်လို့ပြည်ပရောက်မြန်မာတွေကပြောပါရယ်။တစ်ချိန်တည်းမှာပဲ passport နိုင်ငံကူးလက်မှတ်တက်တန်းတိုးရမှလည်းစန့်ကြာမှုတွေကြုံနေရတာပါ။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုဝေးခမောင်ကပြပြပေးပါရှင်
။စင်ကာပူ၊မလေးရှား၊ကိုရီးယားနဲ့ထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာတွေ passport တက်တန်းတိုးရမှစန့်ကြာမှုတွေနဲ့ကြုံနေရသလိုနိုင်ငံရေးလှုပ်ရှားမှုရှိတယ်လို့အထင်ခံရသူတွေရဲ့ passport တွေလည်းဖျက်သိမ်းခံရပါတယ်။စင်ကာပူမှာဒီလအတွင်း passport ဖျက်သိမ်းခံရသူတွေရှိနေပေမဲ့ဘလောက်များများဖျက်သိမ်းခံရလဲဆိုတာမြန်မာတန်ယုံကထုတ်မပြောတဲ့အတွက်အတိအကျကိုတော့မသိရဘူးလို့မြန်မာရွှေ့ပြောင်းလုပ်သားများအဖွဲ့စင်ကာပူကဦးအေးငိမ့်က VOA ကိုပြောပါတယ
်။စကားသဘက်ကတူတော့နိုင်ငံရေးလှုပ်ရှားမှုများတဲ့စင်ကာပူလူတွေကိုဒီ passport တွေပြသနေတာဖြစ်ပါဘူး။ကာကွယ်ရှင်လည်းအတူတူပဲလည်းသွားသလိုလုပ်တယ်။ဒါမျိုးရှိတယ်လို့ပြောတယ်။နောက်ပြီးတော့ပြီးသွားတဲ့အခါကျတော့ immigration ရောက်တဲ့အခါကျတော့ passport ကဘယ်လိုမဖြစ်တော့ဘူး။အဲ့လိုမရှိဘူးဆိုလို့ရှိရင်ပြည်သူများတွေကတခြားနိုင်ငံသွားလို့မရတော့ပြန်သွားလို့ရှိရင်ပြန်ဝင်လို့မရတော့သူက re-entry ကို re-entry နဲ့ပြေးထားတာ။မထွက်ခွင့်နဲ့နေရဆိုရင်တော့နေလို့ရတယ်။တော်လေဆက်သွားမယ်ဆိုပြီးတော့ပြန်လာဖို့ခက်ခဲရှိတယ်။နောက်ဟိုဘက်နိုင်ငံရောက်ကြရင်လည်းပြဿနာရှိတယ်။ဟိုဘက်နိုင်ငံမှာသတ်ဖို့မရှိတဲ့နိုင်ငံမှာလက်ခံမှု
အခုလိုနိုင်ငံကူးလက်မှတ်တွေဖြတ်သိမ်းခံရသလိုတက်တန်းတိုးဖို့လိုအပ်နေသူတွေအတွက်လည်းရက်ချင်းစောင့်ရတာအချိန်တော်ကြာလာတယ်လို့စင်ကူရောက်မြန်မာနိုင်ငံသားချိုကပြောပါရယ်။ဒါဟာစစ်အာဏာသိမ်းပြီးနောက်ပိုင်းတဖြည်းဖြည်းပိုဆိုးလာတာလို့လည်းစင်ကူမှာနှစ်ချီနေထိုင်လာတယ်မြန်မာနိုင်ငံသားတို့ကဆိုပါရယ်။
မလာကြတော့အင်းမိကရေရလေအမြင်သွားလို့လိုက်တာအဲ့ passport ကိုလည်းမလုပ်လိုက်တာခါကြတော့ဟိုအခုချင်းကြီးအဆင်ပြေသေးတယ်အဲ့နောက်ပိုင်းသူတို့ဟို appointment ယူလာဆက်အဲ့လိုမျိုးတော်ဆက်ရခင်းကိုယူကြရတယ်တမမလာတော့ကြာမယ်ရှင်နေပုံမှန်လိုအမ်ကြောက်ကြီးဟဲ့တကယ်နှစ်ပတ်လောက်ကျော်မှ appointment ယူလာရပြီးတော့သွားပြီးတော့လုပ်ရမယ်အဲ့ဟိုကိစ္စဖြစ်ပြီးရနောက်ပိုင်းမှာအဲ့လိုတကယ်ပိတ်ထားဖို့ညာ
တက်တန်းတိုးမဲ့ passport တွေအတွက်အမြန်ကြီးပေးပြီးရှောက်လို့ရပေမဲ့ဖြတ်သိမ်းခံရတဲ့ passport တွေအတွက်တော့ပြန်လျှောက်ဖို့မလွယ်ဘူးလို့လည်းပြောပါရယ်။မလေးရှားနိုင်ငံမှာလည်းအစိုးရကမြန်မာနိုင်ငံသားတွေကိုနေထိုင်အလုပ်လုပ်ခွင့် permit တွေချပေးနေပေမဲ့မြန်မာတန်ယုံဘက်က passport တွေကိုတက်တန်းတိုးမပေးတဲ့အတွက်အခက်အခဲဖြစ်နေကြပါရယ်။မလေးရှားမှာအလုပ်လုပ်ခွင့် permit ချပေးတဲ့အချိန်လဲကုန်ကန်နီးနေပြီဖြစ်တဲ့အတွက်စိုးရိမ်နေရတယ်လို့မလေးရှားကမြန်မာအလုပ်ပါတူက VOA ကိုပြောပါရယ်။
အခုအမေရိကန်နိုင်ငံမှာပါမစ်ကိုဖွင့်ထားတယ်ပေါ့။မလေးရှားအစိုးရလည်းပြီးတော့ပါမစ်ဖွင့်ရအောင်ဆိုပါမစ်ဖွင့်ထားတာပါမစ်ပိတ်တဲ့အချိန်က2023ဒီလိုမျိုးဖိတ်နေလို့ရှိရတယ်။အဲ့တော့မြန်မာစစ်ကတက်တန်းတို့ပြီးပါမစ်ကျတဲ့လူတွေကိုပါမစ်ကျလို့မရအောင်လည်းမြစ်လဲဆိုရင်သူတို့ကဗီဇာအုပ်ရမယ့်အချိန်ကို2024တလပိုင်းကို3-5လအဲ့လိုမျိုးပေါ့နော်။ပြောရလို့ရှိရင်မြန်မာနိုင်ငံသားတွေကမင်းသားလိုနိုင်ငံဖေဖူနိုင်ငံမှာရောက်ကြည့်နေပြီးတော့ကိုယ်နိုင်ငံကတန်ယုံရဲ့အပြစ်ကူညီမှုကိုမရဘဲနဲ့အပြစ်စိတ်ဘုတ်သေးထုတ်ပြီးတော့ဒီလိုပါနေတာ
ထိုင်းနဲ့ကိုရီးယားကိုရောက်နေတဲ့မြန်မာတွေလည်း passport တက်တန်းတိုးရတဲ့ပတ်သက်ပြီးအခက်အခဲဖြစ်နေကြတယ်လို့ဆိုပါတယ်အထူးသဖြင့်ဒီနိုင်ငံတွေမှာနေထိုင်ပြီးနိုင်ငံရေးလှုပ်ရှားတာဒါမှမဟုတ်စစ်ကောင်စီကိုတော်လှန်တဲ့နိုင်ငံရေးအစုအဖွဲ့တွေကိုအားပေးကူညီရဲ့လို့တန်ရရှိခံရသူတွေဟာနိုင်ငံကူးလက်မှတ်တက်တန်းတိုးဖို့အခက်အခဲကြုံနေကြရတာပါအခုလိုတက်တန်းတိုးရမှာလဲသခိုင်းတိုင်းမကွေးတိုင်းကဒေသခံတွေကိုပို့ပြီးတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့လဲကိုယ်တိုင်ကြုံရသူတွေကပြောပါတယ်ခင်ဗျာ
နိုင်ငံရေးလှုပ်ရှားမှုအတွက်တန်ကြားရှိသူတွေရဲ့နိုင်ငံကူးလက်မှတ်တွေဖြတ်သိမ်းခံရတဲ့သတင်းကိုကိုဝင်းခမောင်ကပြောပြပေးခဲ့တာပါအင်ကန်ကြတဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးတော့ည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အင်ကန်နဲ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့လူမှတ်အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ဒီရတဲ့နဲ့ပြည်သက်တွေစီအမြဲဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်မင်္ဂလာညချမ်းမှာဒေါက်တာရှင်များရှင် View American တန်ရဲ့2023ခုနှစ်အောက်တိုဘာလ31ရက်အင်္ဂါညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီအထိဆက်American ပြည်တော်စု Washington DC မြို့တော်ကနေ light tomita 16 kHz 15953ည light tomita 25 kHz 11803ည light tomita 32 kHz 9335 light lambda 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ်။အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကတော့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်နဲ့ကမ္ဘာတလွှာခီးသွွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံမှာလေယာဉ်မြေဆိုင်ရာဥပဒေတွေကအဓိကအချက်တွေဟာစိုက်ပျိုးလုပ်ကိုင်နေကြရတဲ့တောင်သူလယ်သမားတွေကိုမြင့်တင်အားပေးရမရောက်ပဲဖိနှိပ်ဖို့အတွက်အသုံးပြုနေတာကိုတွေ့ရပါတယ်။ဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးထားပါတယ်ရှင်။
သမဂ္ဂကထုတ်ပြန်ထားတဲ့ Least Developed Countries LDC လို့ခေါ်တဲ့ဖွံ့ဖြိုးတိုးတက်မှုအနည်းဆုံးတနည်းအားဖြင့်အဆင်အဆုံးနိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံပါဝင်နေတာအခုအထိနှစ်ပေါင်း36နှစ်ရှိနေပါပြီ။အဲဒီလို LDC အဆင်အဆုံးနိုင်ငံအဖြစ်တိုင်းတရာမှာအချမ်းအားဖြင့်နိုင်ငံသားတဦးချင်းစီရဲ့ပြည်မြဝင်ငွေနှိမ့်ချမှုကျန်းမာရေးနဲ့အရွယ်ရောက်ပြည်သူစားတက်မြောက်မှုနှုန်းအပါအဝင်ပညာရေးနဲ့စီးပွားရေးယိုယွင်းကျဆင်းမှုစတာတွေကိုအဓိကသတ်မှတ်ထားပါတယ်။စီးပွားရေးယိုယွင်းကျဆင်းမှုတွေထဲမှာစိုက်ပျိုးရေးကဏ္ဍကအဓိကဖြစ်ပါတယ်။ဒါကြောင့်ကမ္ဘာအဆင်အဆုံးနိုင်ငံများ LDC စီရင်ကနေလွတ်မြောက်ဖို့အတွက်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဘယ်လိုအနေအထားရှိပါသလဲ။LDC နဲ့ပတ်သက်ပြီးလေ့လာထားတဲ့အမေရိကန်မြန်မာလူမှုအဖွဲ့အစည်း VACI ရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာရိုဒင်းကအခုလိုပြောပါတယ်
။စစ်ပွဲရေးဖွံ့ဖြိုးတိုးတက်မှုကအဓိကဒီ LDC ကိုတိုင်းတာတဲ့အသုံးချက်ထဲမှာအရေးကြီးတာပေါ့နော်။အဲ့ဒီမှာစိုက်ပျိုးရေးရဲ့နိုင်ငံခြားပုတ်ကုံရဲ့ပေါ့နော်။ကျွန်တော်ပပပြေအားလုံးသိတဲ့အတိုင်းစိုက်ပျိုးရေးနိုင်ငံဖြစ်တယ်။အဓိကနိုင်ငံခြားပုတ်ကုံစံပဲပြောင်းကအစပေါ့နော်။အဲ့ဒီမှာမိခိုးနေတာဖြစ်တယ်။အခုဓာတ်ငွေတို့ဘာလို့ကတော့နောက်ပိုင်းမှဖြစ်တယ်ဆိုတော့အဲ့ဒီအပိုင်းမှာလည်းတော်တော်ကိုအခြေအနေဆိုးသွားပါတယ်ကျွန်တော်ချင်းပြည်နယ်ချင်းဒေသကိုကြည့်မယ်ဆိုလို့ရှိရင်လူတွေစစ်တိုက်နေတယ်စစ်ဖြစ်နေတယ်ပလေနဲ့ဘုံချဲတယ်ထန်တလန်မြို့ဆိုရင်ဒါမြို့တဲမှာအိမ်တွေတော့မရှိတော့ဘူးဗောနော်ဖခင်ကြောင့်ကအစားအကုန်လုံးထွက်ပြေးတိမ်ရှောင်ရတယ်မီဇိုရမ်အိန္ဒိယဖက်ကိုဒုက္ခတဲ့9000ကျော်ပေါ့နော်ထွက်ပြေးခိုလုံနေရတယ်မဏိပူပြည်နဲ့ထဲထိပေါ့နော်ဆိုတော့အဲ့ဒါအားလုံးထွက်ပြေးတဲ့လူတွေအားလုံးကစိုက်ပျိုးရေးကဏ္ဍမှာအလုပ်လုပ်တဲ့သူတွေဖြစ်တယ်ဒါကြောင့်စိုက်ပျိုးရေးထုတ်ကုန်တွေစိုက်ပျိုးကဏ္ဍတအားကျတယ်နောက်တစ်ခုကဥပမာဒီတပိုင်းတစဒီမိုကရေစီ2010ကျော်ပြီးတဲ့နောက်မှာကမ်ပလက်နဲ့မင်းဒဖက်မှာနောက်တခြားချင်းတော်မှာလည်းအများကြီးပေါ့ဝါဥစိုက်ပျိုးရေးကတော်တော်ကိုဒီဖြစ်ထွန်းခဲ့တယ်ဆိုတော့အဲ့ဒီအခြေအနေတွေကအခုဒီဝါဥစိုက်ပျိုးတဲ့ဒေသအားလုံးကအခုကစစ်မဲ့ဖြစ်ပွားတဲ့နေရာတွေမင်းအောင်လှန်ရဲ့ဒီဖက်ဆစ်စစ်တပ်ကနေအကြမ်းဖက်ဘုံကျဲတိုက်ခိုက်ပြီးတော့အိမ်မီးရှို့နေတဲ့ဒေသတွေဖြစ်တယ်အဲ့ဒါကြောင့်အတက်လူပြည်အကုန်ထွက်ပြေးရတဲ့ကာလဖြစ်တဲ့အတွက်ဝါဥစိုက်ပျိုးရေးတို့တခြားစိုက်ပျိုးအားလုံးဒီစံစပါစိုက်ပျိုးရမရှိတဲ့လောက်ဖြစ်တယ်ဆိုတော့တပြည်လုံးတိုက်တာနဲ့ဆိုတော့တကယ်ကိုစီးပွားရေးမှာဒီစိုက်ပျိုးရေးလည်းတကယ်နှိမ့်ချပြီးတော့အဆိုးဆုံးနေထားရောက်တယ်အဲဒါကြောင့်ဒီစစ်အစိုးရကြောင့်ဆင်းရဲတွင်ပုံနဲ့မဲ့ LDC ကနေလွတ်လန်းမမြင်ပါဘူးပုံဆိုးပါတယ်လို့ကျွန်တော်သုံးသပ်ပါတယ
်ကမ္ဘာပေါ်မှာနိုင်ငံများစွာရှိကြပြီးအဲ့ဒီအထက်က46နိုင်ငံက LDC ကမ္ဘာအဆင်အဆုံးနိုင်ငံတွေဖြစ်ကြပြီးအများစုကအာဖရိကတိုက်ကဖြစ်ကြပါတယ်
အာရှတိုင်းမှာမြန်မာအပါအဝင်၉နိုင်ငံရှိကတချို့နိုင်ငံတွေကတော့မကြာခင်မှာအစိုးရဆုံးနိုင်ငံများအဖြစ်ကနေကျွတ်လွတ်တော့မဲ့လမ်းစာတွေမြင်နေရပါပြီ။အာဆီယံနိုင်ငံတွေထဲမှာလည်းလာအိုနဲ့ကမ္ဘောဒီးယားလိုနိုင်ငံတွေပါဝင်ကြပါတယ်။ဒါပေမဲ့လာအိုနိုင်ငံမှာစိုက်ပျိုးရေးဟာဖွံ့ဖြိုးတိုးတက်နေတဲ့အတွက်ဒီပုံတိုင်းဆိုရင်2026ခုနှစ်မှာကမ္ဘာအစိုးရဆုံးနိုင်ငံအဖြစ်သတ်မှတ်ထားတဲ့စည်းရင်းကနေရုံးထွက်နိုင်လိမ့်မယ်လို့ကုလသမဂ္ဂကပြောပါတယ်။အလားတူကမ္ဘောဒီးယားနိုင်ငံဟာလည်းစိုက်ပျိုးရေးနဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းတွေကအလားအလာကောင်းတွေရနေတဲ့အတွက်အဲ့ဒီစင်းကနေရုံးထွက်နိုင်တဲ့အနေအထားတွေရှိလာပြီလို့ဆိုပါတယ်မြန်မာနိုင်ငံလိုပဲ LDC ကကမ္ဘာအစိုးရဆုံးနိုင်ငံတွေစည်းမှာအရင်ကပါဝင်ခဲ့ကြတဲ့နိုင်ငံ6နိုင်ငံကတော့စူးစမ်းရုံးကန်မှုကြောင့်အခုအခါမှာအဲ့ဒီ LDC စင်းကနေပယ်ဖျက်ပေးလိုက်ပြီဖြစ်ပါတယ်အဲ့ဒီနိုင်ငံတွေကတော့အာဖရိကတိုက်ကဘော့ဆွာနာ၊စီဘိုဘတ်၊အီကွေတိုရီယယ်ဂီနီယာတို့ဖြစ်ကြပြီးအာရှကမော်ဒိုက်စ်နဲ့ပစိဖိတ်ကျွန်းနိုင်ငံတွေဖြစ်ကြတဲ့ဆမိုဝါ၊ဗနွားတူးစ်တို့ဖြစ်ကြပါတယ်။ LDC ကကမ္ဘာအစိုးရဆုံးနိုင်ငံများစည်းရင်းဝင်နိုင်ငံတွေကိုကုလသမဂ္ဂက၃နှစ်တစ်ကြိမ်သုံးသပ်တာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့လည်း LDC ကအစိုးရဆုံးနိုင်ငံအဖြစ်ကနေလွတ်မြောက်မဲ့လမ်းစာတွေရရှိလာပြီလို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်2018ခုနှစ်မေလကတကြိမ်ထုတ်ပြန်ခဲ့ပြီး2021ခုနှစ်ဇန်နဝါရီလအတွင်းကတော့မကြာခင်မှာအဲ့ဒီစင်းကနေပယ်ဖျက်နိုင်မဲ့အနေအထားရှိနေတယ်လို့တခါထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့အခြေအနေအလုံးဟာပြောင်းပြန်ဖြစ်သွားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာအမေရိကန်လူမှုအဖွဲ့အစည်း BACN ရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာရိုဒင်းကအခုလိုပြောပါတယ်
။ကျွန်တော်ဗမာပြည်ကခုနပြောသလို knowledge ချက်တော့ရှိခဲ့တယ်။2015ကနေတောင်ဆန်းစုကြည် NLD အစိုးရလက်ထက်ကနေပေါ့နော်။ဒီကြီးလက်ဖွံ့ဖြိုးရေးလည်းအစိုက်ပြူးရေးတွေစီးပွားရေးတွေလှုပ်လာတဲ့ခါကျတော့အဲဒီ developing country ကိုတူးချက်လာမဲ့အစ်စ်မြင့်တင်လာမဲ့အခြေအနေထိရောက်လာတယ်ဒါပေမဲ့စစ်အစိုးရအခြေအနေမှာတော့ပိုးလို့ဆိုးလာမယ်လို့ကျွန်တော်ယူဆပါတယ်ဘာလို့ဆိုတော့အခုကျွန်တော်တို့ကြားနေရတာကတော့ဒီပမာပြည်ရဲ့စီးပွားရေးတိုးတက်မှုအနှုန်းကလာမဲ့နှစ်ဆိုလို့ရှိရင်အနှုတ်เนาะဒီအတိုးမဟုတ်ဘူးအပေါင်းမဟုတ်ဘူးအနှုတ်ဆက်သုံးရခိုင်နှုံးလောက်ကြသွားမဲ့အခြေအနေလို့တော့စီးပွားရေးပညာရှင်တွေအတွက်တယ်စစ်အာဏာရှင်တွေအာဏာသိမ်းလိုက်တော့ပိုဆိုးတယ်အားလုံးကပိုဆိုးတယ်လို့ကျွန်တော်သုံးသပ်တယ်ဒါကြောင့် LDC ကနေကျွန်တော်အခုတော့လွတ်လပ်မမြင်ဘူးပိုလို့ဆိုးမလို့ထင်ပါတယ
်တကယ်တော့ least developed country LDC ပုံပြမှုအနေဆုံးနိုင်ငံတနည်းအားဖြင့်အစိုးရဆုံးနိုင်ငံအဖြစ်စည်းရင်းဝင်ဖို့ကသက်ဆိုင်ရာနိုင်ငံကနေကုလသမဂ္ဂကိုရှောက်ထားရတာဖြစ်ပါတယ်ကုလသမဂ္ဂကအလိုလျောက်သတ်မှတ်ပေးတာမဟုတ်ပါဘူးအဲ့ဒီလိုလျှောက်ထားဖို့အတွက်အစိုးရပိုင်းကပြောခဲ့သလိုတဦးချင်းပြန်မြဝင်ငွေနှိမ့်ချမှုကျန်းမာရေးနဲ့ပညာရေးနှိမ့်ချမှုစိုက်ပျိုးရေးယိုယွင်းကျဆင်းမှုတွေနဲ့အကြမ်းမြင့်တိုင်းတာပါတယ်မြန်မာနိုင်ငံမှာအုပ်ချုပ်ခဲ့တဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီမဆာလာအစိုးရက1985ခုနှစ်မှာတနိုင်ငံလုံးအရွယ်ရောက်ပြည်သူတိုင်းစာတက်မြောက်ပြီးဆိုတဲ့ကြောက်စာတိုင်းတွေကိုတိုင်းနယ်ပြည်နယ်မြို့ကြီးတွေမှာထင်ထင်ရှားရှားစိုက်တူထားပြီးပညာရေးအစ်စ်မြင့်ကြောင်ပြသခဲ့တဲ့အတွက်ကုလသမဂ္ဂကလက်ခံတဲ့ LDC ရှောက်ထားခွင့်အချက်နဲ့အကျုံးမဝင်ခဲ့ပါဘူးအဲ့ဒါကြောင့်ကြောက်စာတိုင်းတွေကိုမဆာလာအစိုးရကချက်ချင်းဖယ်ရှားဖျောက်ဖျက်ခဲ့ပါတယ်ဒါအပြင်စိုက်ပျိုးရေးမှာလည်းတိထက်တိညာအောင်မြင်နေတဲ့အကြောင်းမီဒီယာတွေမှာတခန္ဓနာဖော်ပြခဲ့တဲ့အတွက်ကြောင့်ကုလသမဂ္ဂကမြန်မာနိုင်ငံကိုအစိုးရဆုံးနိုင်ငံအဖြစ်စဉ်းစားမပေးခဲ့ပါဘူး။ဒါတွေဟာအမှားယွင်းတွေဖြစ်ပါတယ်ဆိုပြီးနောက်ပိုင်းမှာဝန်ခံခဲ့ပါတယ်။အဲ့ဒီနောက်1989ခုနှစ်မှာမြန်မာနိုင်ငံကရှောက်ထားခဲ့တဲ့အတွက်ကမ္ဘာအစိုးရဆုံးနိုင်ငံအဖြစ်ကုလသမဂ္ဂကနေစည်းရင်းသွင်းပေးခဲ့ပါတယ်။အဲ့ဒီလိုကမ္ဘာအစိုးရဆုံးနိုင်ငံ LDC စည်းရင်းဝင်အဖြစ်ကုလသမဂ္ဂမှာရှောက်ထားလိုက်တဲ့အတွက်တင်ရှိနေတဲ့ကျွေးမြည်တွေလျှော်ပြစ်ဖို့ချင်းငွေတွေကိုထောက်ပံ့ငွေအဖြစ်ပြောင်းလဲသတ်မှတ်ပေးဖို့နဲ့နောက်ထပ်လည်းသက်သာတဲ့အတိုးနှုန်းနဲ့ချင်းငွေရရှိဖို့စရာတွေကိုရရှိလိမ့်မယ်လို့မျှော်မှန်းခဲ့ပါတယ်ဒါပေမဲ့လည်းငါတို့နိုင်ငံဟာကမ္ဘာအစိုးရဆုံးနိုင်ငံတွေဖြစ်သွားပါပြီဆိုပြီးပြည်သူအလုံးရဲ့နှလုံးစိတ်ဝမ်းမှာအားငယ်ညှို့နှံ့သွားပြီးမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရပေါ်မှာအယုံကြည်ကင်းမဲ့ကုန်ကြတယ်လို့အဲ့ဒီအချိန်ကစက်မှုတစ်ဝင်းကြီးစစ်အရာရှိဟောင်းဦးတင့်စွေရေးသားတဲ့ကျော်ဘိုးအိတ်ကလေးကိုချီကာလွဲဆိုတဲ့စာအုပ်မှာအတိအလင်းဝန်ခံခဲ့ပါတယ်
ဒါအပြင်ရလတ်ကိုသာမြင်ပြီးဘေးရွက်ဆိုးကျိုးတွေကိုထက်မစင်စားခဲ့မိဘူးလို့လည်းဝန်ခံထားပါတယ်အဆုံးမှာတော့1988လူထုအရေးတော်ပုံကြောင့်အစင်းရဲဆုံးနိုင်ငံ LDC ရဲ့ရပိုင်ခွင့်တွေဘာတစ်ခုမှမရပဲမွေပါလဲဆုံးသားလဲဆုံးနာမည်ပြတ်တာပဲအဖတ်တင်ခဲ့တယ်လို့မဆာလာအစိုးရစက်မှုတေဝန်ကြီးဦးတင့်စုရဲ့စာအုပ်မှာဖော်ပြထားပါတယ်စာပြေကဏ္ဍမှာလဲစီမံကိန်းသီးနှံတွေကိုကြိုက်ကြိုက်မကြိုက်ကြိုက်အတင်းအကျပ်စိုက်ခိုင်းတာသီးနှံထွက်ထွက်မထွက်ထွက်အတင်းအကျပ်သတ်မှတ်ဈေးနဲ့ရောင်းချခိုင်းတဲ့မဆာလာအစိုးရအပေါ်တောင်သူလယ်သမားတွေကသီးမခံနိုင်ကြပဲအယုံကြည်မဲ့လာပြီးနောက်ဆုံးမှာအစိုးရပြိုကွဲခဲ့ရတယ်လို့ဝန်ခံရေးသားထားပါတယ်ခင်ဗျာ
မြန်မာစိုက်ပျိုးရေးကဏ္ဍနိုင်ငံမှုရဲ့အကျိုးဆက်အကြောင်းမြေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမေကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုမထုတ်လွှင့်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါမယ်မြန်မာအရေးဟာယူကရိန်းအရေးနဲ့ရှင်ရင်နိုင်ငံတကာအာရုံစိုက်ခံရမှုနှေးပါခဲ့ပါတယ်အခုလည်းဆက်ပြီးတော့နှေးပါနေစေဖြစ်ပါတယ်အဲ့ဒီလိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အပိတ်ထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ကဏ္ဍအားနည်းမှုကြောင့်ဒါမှမဟုတ်သက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်နိုင်လားဆိုတဲ့အပေါ်မှာသုံးသပ်မှုတွေရှိနေပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်စီစဉ်မှာဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်။
You're stuck with us.
You were ready to come back.
Instead of joining the book, George.
ယူကရိန်းနိုင်ငံရေးမှာဆိုရင်တမရဇလန်စကီကိုယ်တိုင်အခြားနိုင်ငံခေါင်းဆောင်တွေနဲ့တောတွေ့ပြီးတော့ထောက်ခံမှုတွေရအောင်လုပ်နေပါတယ်။အလျားတူပဲ NUG အစိုးရနဲ့အာနာသိန်းစစ်တပ်ကလည်းအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအပိတ်ထောက်ခံမှုရဖို့အပြိုင်အဆိုင်စ조사နေကြပါတယ်။ယူကရိန်းနဲ့မြန်မာအရေးဟာတူညီချက်တွေရှိနေသလိုကွဲပြားခြားနှက်ချက်တွေလည်းရှိနေပါတယ်။နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အားပေးထောက်ခံမှုတွေဟာသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအားနည်းချက်ကြောင့်လားဒါမှမဟုတ်နိုင်ငံရဲ့အကျိုးစီးပွားဆက်နွယ်နေမှုကြောင့်လားဆိုတာကိုအာနာသိန်းခါစမှာစစ်တပ်ရဲ့ဖမ်းဆီးတာကိုခံခဲ့ရမှုတဲ့သတင်းစာဆရာကိုနေတန်မောင်ကိုဆက်သွယ်မေးမြန်းထားပါတယ
်။အယောသုံးဝန်ခံရင်တော့ကျွန်တော်တို့ဒီဘက်ကဒီတော်လိုင်းလှုပ်ရှားမှုအင်အားစုတွေဘက်ကပေါ့နော်ဒီပတ်စစ်စစ်တပ်ကကျူးလွန်နေတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတရင်တင်ဆက်တဲ့အခါမှာပြောတာဆိုတာနိုင်ငံရေးအစည်းအဝေးရပြောတာဆိုတော့နိုင်ငံတကာကိုမရောက်နိုင်ဘူးလို့ပြောရင်တော့နည်းနည်းလေးကျွန်တော်တို့အသိတော်လက်မခံချင်ကြောက်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာ Ukraine Russia ထက်ဆိုပြီးတစ်နှစ်ကျော်လောက်ကျွန်တော်တို့ကြည့်ဖြစ်တာပါကျွန်တော်နိုင်ငံကဟိုတချို့ကတော့ငါတို့ကကန်ဆူငါတို့နိုင်ငံမှာတခုခုအရေးကြည့်တဲ့အခြေအနေဖြစ်တိုင်းကမ္ဘာမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်နေအဲ့ဘက်ကိုအာရုံနဲ့နေသွားတယ်ဆိုတော့ဒါကတော့မှန်မယ်လို့ပြောပြရတယ်။ယူကရိန်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အကျိုးစီးပွားကြီးတယ်။ကျွန်တော်နိုင်ငံနဲ့ပတ်သက်နိုင်ငံတကာရဲ့အကျိုးစီးပွားမရှိဘူးလို့ပြောပြရတယ်။ moral အကျိုးစီးပွားလောက်ပဲရှိတယ်။ democracy ကိုအားပေးတယ်လူခွင့်ကြီးတယ်ပေါ့နော်။အဲ့ဒီဟာကြောင့်ပဲဖြစ်တာ။နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘက်မှာ PR အားနည်းချက်ရှိတယ်။အဲ့ဒါအမှန်ပဲ။ပြာမှာကျွန်တော်တို့သတင်းသမားယူဘက်ကလည်းပြာအားနေတယ်လို့ဒီဒီလက်မှတ်ကင်တိုက်နေတဲ့အင်အားစုတွေရောနောက်အတိုက်ခံအစိုးရတွေဘက်ကတော့အာပြာအားနေတယ်အဲ့တော့ပြာကိုပြီးခဲ့တဲ့နှစ်နှစ်ခွဲလောက်မှာသူတို့ PR strategy တွေပြင်လာပြီးနိုင်ငံတကာထိုးဖောက်တယ်အဲသူတို့ဒီကျွန်တော်တို့ကြားလိုက်မယ်တော်ပါတယ်ပြီးခဲ့တဲ့တလနှစ်ပတ်လောက်ကကျွန်တော်တို့ဒီ channel 4 ਆ လာတဲ့တောက်လျှောက်ကျွန်တော်တို့ currency ရတိုက်ပွဲပိုင်းတောက်လျှောက်အကုန်လုံးသူတို့ဆိုလိုချင်တာကဒီလို impact မျိုးက every day နေတိုင်းဖြစ်စီရမလို့ဒါပေမဲ့ကဘာကိုရောက်တယ်ခေါင်းကတိလာဆိုတိတယ်စိတ်ဝင်စားလားအကူညီမလားဆိုရင်တော့အကူညီခြင်းနဲ့ဒါပေမဲ့ Ukraine ကိုကိုယ်တိုင်ကူညီတယ်မြန်မာကိုကူညီတယ်အဲ့တော့နောက်ဆုံးဘင်းနီယာမှာနိုင်ငံတကာကကျွန်တော်တို့ဒီ PR အားနဲ့လို့ကျွန်တော်နိုင်တော့မကူတာမဟုတ်အကျိုးစီးပွားကြောင့်ဘာကြောင့်လဲဆိုတော့ဒီစစ်ပွဲပေါ်သုံးသက်ချက်နိုင်ငံတကာကအမေမတို့အားလာကြောင်းလို့ပဲကျွန်တော်ထင်ပါတယ်။တူညီချက်တွေကဖွင့်လို့အကုန်တူပါတယ်။မတရားအဖြစ်ဟိုလူတို့ကိုအယက်သားတွေကိုနိုင်ငံတနိုင်ငံလူမျိုးတွေပြည်သူတွေအများကြီးနေတဲ့ပေါင်းပေါင်းကနေတဲ့နိုင်ငံတွေကိုကျူးကျော်တာနဲ့ကိုယ်နိုင်ငံတွေမှာရှိတဲ့ကိုယ်ကြီးယူရောစင်ရတယ်စစ်ပွဲကြီးကတော့တူတူပဲဖြစ်ခဲ့တဲ့တတ်တာဖြတ်တာရက်စက်မှုဟ ဟိုယူရောဘယ်လိုခေါ်မလဲသိရဆိုအဲ့ဒါအားလုံးကတူတူပါပဲပူတင်ကို ICC တင်းမှုကျူတာမဲအောင်လိုက်အောင်ဘာလို့ ICC တင်းမှုမကျူတာလဲကျွန်တော်ဆောင်းတာပြောခဲ့တဲ့ interest ပါအဲ့ဒါကျွန်တော်ဆိုလို့ကျွန်တော်တို့နဲ့တိုင်းပြည်နဲ့ Ukraine မှာဖြစ်နေဆိုပေါ်ကဖြစ်ခဲ့တဲ့ခံစားမှုတွေဒုက္ခတွေအားလုံးတခုပဲနိုင်ငံတကာကျွန်တော်တို့ဘာကြောင့်မကူညီရလဲဆိုတော့အချုပ်အခြားအာဏာပိုင်တဲ့နိုင်ငံတခုကိုသူများနိုင်ငံကျူးကျော်တာကိုကျူးကျော်တယ်လို့ပြောပြီးနိုင်ငံအတွင်းမှာဖြစ်နေတဲ့ဟာကိုတော့ပြည်လင်းဆက်လို့ပြောကျွန်တော်တို့ကလည်းကိုယ့်ကိုပြန်မေးတာကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့တော်လိုင်းကြီးကပြည်လင်းဆက်တာကျွန်တော်တို့ကပြည်လင်းဆက်မဟုတ်ဘူးဒါပေမဲ့နိုင်ငံတကာ definition ကသူကပြည်လင်းဆက်ဒါဒီအချုပ်အခြားအာဏာပိုင်တဲ့ကိစ္စကိုဝင်မစွန့်နဲ့ဆိုတဲ့နေရာမှာရက်သွားတဲ့အတွက်ကျွန်တော်တို့ညှောနေတာမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကကိုအားကိုကိုပြီးကိုပွဲကိုပြီးအောင်လုပ်ပါမှာပေါ့လေ
ဒါကတော့ယူကရိန်းရေးနဲ့မြန်မာရေးကိုသတင်းစာဆရာကိုနေတံမောင်ကတုံ့တက်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှလည်းဘသူတွေကဒီစီစဉ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။ယူကရိန်းစစ်ပွဲလောက်အယုံဆိုင်မှုမရတဲ့မြန်မာရေးကြောင့်ဟောင်းစာကတင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးကြပါမယ်။ဂါဇာဒေသမှာအစ္စရေးကစစ်ရေးအရှိန်မြင့်နေချိန်မှာပဲအပြစ်မဲ့အရဲသားတွေစစ်ဘေးတံမခံရရေးအမေရိကန်ပြည်ထောင်စုကထက်လောင်းတောင်းဆိုပါရယ်။ဟာမတ်စ်တွေကိုချေမှုန်းဖို့အစ္စရေးရဲ့စစ်စင်ရေးဟာအောင်မြင်နိုင်ခြင်းနဲ့ပါတယ်လို့လဲစီရေးကြွန့်ကျင်သူတွေကတတိပေးပါတယ် VOA သတင်းတောက် Veronica Beltares Iglesias ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြပေးထားပါတယ်ရှင
်ဂါဇာဒေသကအရဲသားတွေအထူးကိန်းငဲအောင်နဲ့ဟမတ်စ်တွေကသာအဓိကပြစ်မှတ်ထားအရှိန်တိုးမြင့်တိုက်ခိုက်သွားမယ်လို့အစ္စရေးစစ်ဘက်ကပြောပါရယ်ဒါပေမဲ့လည်းထွက်ပေါ်လာတဲ့ဗီဒီယိုတွေမှာတော့အရသာအင်ဂျီတွေပျို့ချပျက်စီးနေတာကိုတွေ့နေရတာကြောင့်အစ္စရေးရဲ့တုံ့ပြန်ပုံနဲ့အမေရိကန်ရဲ့ထောက်ခံကူညီမှုတွေနဲ့ပတ်သက်လို့အားလုံးကသတိထားစောင့်ကြည့်နေတာပါအမေရိကန်ရဲ့ယက်တီချက်ကတော့
What we are providing to Israel is subject
ကျွန်တော်တို့ကဥပဒေကန့်သတ်ချက်နဲ့အညီအစ္စရေးကိုထောက်ပံ့ပေးတာပါအပြစ်မဲ့တဲ့သူတွေရဲ့အသက်ကိုကာကွယ်ဖို့လိုအပ်တဲ့အဆင့်တွေအတိုင်းလဲဆောင်ရွက်သတ်မှတ်ထားပါတယ်
။အောက်တိုဘာ9ရက်ဟာမတ်စ်တွေအစ္စရေးကိုဝင်ရောက်တိုက်ခိုက်ပြီးဖမ်းဆီးခေါ်ဆောင်သွားတာခံရတဲ့ဒဇာဂန်တွေရဲ့မိသားစုဝင်တွေကတော့အစ္စရေးရဲ့မြေပြင်စစ်ဆင်ရေးအတွင်းဒဇာဂန်တွေအနေနဲ့ကြားရောက်မှာကိုစိုးရိမ်ပါတယ်။ဒါ့အပြင်လည်းအဲ့ဒီဒဇာဂန်တွေလွတ်မြောက်ရေးနီလန်ပေါင်းစုံနဲ့ဂျိုးပန်းနေကြောင်းအမေရိကန်ဘက်ကပြောထားတာပါ
We are prepared to support humanitarian
pauses. အပြင်းမဲ့သူတွေရဲ့အသက်ကိုကာကွယ်ဖို့လိုအပ်တဲ့အဆင့်တွေအတိုင်းလဲဆောင်ရွက်ဖို့တတ်မှတ်ထားပါတယ်။ဒဇာဂန်ဖမ်းဆီးခံရသူတွေအိမ်ပြန်လာနိုင်ဖို့အခြေအနေနဲ့လိုက်လျောညီစွာဆောင်ရွက်နေပါတယ်။အဲ့ဒီလိုအကောင့်ထဲပေါ်လာဖို့ကိုလည်းနေ့စဉ်ကြိုးပမ်းနေပါတယ်
။ Hamas တွေကိုအပြီးတိုင်ချေမှုန်းဖို့ကတော့မဖြစ်နိုင်တဲ့လောက်နှီးပါပဲလို့စစ်ရေးကြွမ်းကျင်သူတွေကပြောပါတယ်။လာပေါင်းများစွာအချိန်ယူရမှာဖြစ်ကြောင်းလည်းထောက်ပြပါတယ်။
The defense that Hamas will put up in that
area. ခုနှစ်ပိုင်းတွေအတွင်းကြုံတွေ့ခဲ့ရတာမျိုးမဟုတ်ပဲ Hamas တွေဟာလူသူထူထပ်ပြီးမျိုးပြအဆောက်အုံတွေကြားကခုခံနေတာကြောင့်အပြင်းထန်ချေမှုန်းဖို့လိုပါတယ်။တစ်ချိန်တည်းမှာဒဇဂန်တွေဖမ်းဆီးထိန်းသိမ်းထားတဲ့နေရာကိုအစ္စရေးဘက်ကပြစ်မှတ်ထားမတိုက်ခိုက်မိအောင်လဲမျက်ခြေမပြတ်ကြိုးပမ်းနေရပါတယ်။
စစ်ပွဲအဆုံးသတ်သွားပြီဆိုရင်အနေထားတဲ့ဖန်တီးမှသာနှစ်ဦးနှစ်ဖက်အဆင်ပြေစေမှာဖြစ်တယ်လို့ဆိုပါတယ
် Hamas was created as a result
အများပြောဆိုဆွေးနွေးခဲ့ကြသလိုနှစ်ပြည်တော်စနစ်အရာပါလက်စတိုင်းအနေနဲ့ရည်တည်ခွင့်မရတာကြောင့် Hamas ဖြစ်လာတာပါဘလို့အဆုံးသတ်တယ်လဲဆိုတော့မြင်တဲ့အတိုင်းပါပဲအကြောင်းကြောင့်အကျိုးဖြစ်လာတာပါ
ဂါဇာမှာတနင်္ဂနွေနေ့ကကုန်ပစ္စည်းတူလောင်ယုံကိုဝင်ရောက်လူရတာဟာဥပဒေစိုးမိုးမှုရောပါလာတာကိုပြသနေတာဖြစ်တယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။ပုံရဟန်းမင်းကြီးဖရန်စစ်စ်ကဂါဇာမှာအပြည့်ရဖို့နဲ့ဖမ်းဆီးထားတဲ့ဒဇာဂန်တွေပြန်လွတ်ဖို့ထပ်မံတောင်းဆိုချိန်မှာပဲအခုလိုယိုယွင်းလာနေတဲ့အခြေအနေကိုကုလသမဂ္ဂကတည်ပြခဲ့တာပါခင်ဗျာ။
အမေရိကန်နိုင်ငံရေးကြောင့်တရေဆောင်ပါအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါရှင်။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါ။ဒီတစ်ပတ်တော့တိုကျိုက Harry Potter Studio Tour အကြောင်းပြောပြပေးထားပါရစေ။ ဟယ်ရီပေါ်တာရုပ်ရှင်ပရိသတ်တွေအတွက်ရုပ်ရှင်ဇာတ်ဝင်ခန်းတွေထဲကိုယ်တိုင်ရောက်သွားသလိုဖြစ်အောင်ဖန်တီးပေးထားတဲ့နေရာတစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့မှာဖွင့်ထားပါပြီ။အာရှကပရိသတ်တွေအတွက်အဓိကလှုပ်ထားတဲ့ The Making of Harry Potter စီကိုမဆူမြတ်မွန်ကကဘာတလာခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါရဲ့ရှင်။
ပေါ်ဆရာလေး Harry Potter ရဲ့အကြောင်းကိုအခြေခံပြီးရိုက်ကူးထားတယ်။ Harry Potter ရုပ်ရှင်ဇာတ်ကားတွေဟာနိုင်ငံစုံမှာတိတ်ကိုအောင်မြင်ခဲ့တာနဲ့အတူနိုင်ငံတကာပရိသတ်တွေလည်းတန်းတဲ့ချီရှိပါတယ်။မော်အတက်ပညာတွေနဲ့ထူးခြားတဲ့ဇာတ်လမ်းတွေကိုအမြင်ဆန်းအောင်ရိုက်ကူးထားတဲ့ Harry Potter ရုပ်ရှင်ပရိသတ်တွေအတွက်ရုပ်ရှင်တွေကလိုအတွေ့အကြုံတွေရနိုင်ကြအောင်လို့ Warner Brothers ရုပ်ရှင် Studio က The Making of Harry Potter ဆိုတဲ့ Studio Tour တစ်ခုကိုဂျပန်နိုင်ငံမှာဖန်တီးထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာ2012ခုနှစ်တုန်းကအလားတူစတူဒီယိုတိုးဖွင့်ခဲ့တာမှာတိတ်ကိုအောင်မြင်ခဲ့တဲ့အတွက်အာရှမှာပထမဆုံးအတွေ့အကြုံရနိုင်ကြအောင်လို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာထပ်ပြီးတော့ဖန်တီးထားတာဖြစ်ပါတယ်။တိုကျိုမြို့တော်တွေကနယ်ရီမရက်ကွက်ကစတူယန်မီတာ3000လောက်ကျယ်ဝန်းတဲ့ကစားကွင်းဟောင်းကြီးမှာ Harry Potter Studio Tour ကိုဖွင့်ထားတာဖြစ်ပါတယ်။
The company decided to build the tour here in Tokyo because of the incredible fan base.
Tokyo မှာ Harry Potter ပရိသတ်တွေအများကြီးရှိတာမို့ဒီမှာပြာခန်းဖွင့်ဖို့ဆုံးဖြတ်ခဲ့ကြတာပါ။နောက်တစ်ခုကလည်း Tokyo မြို့လယ်နဲ့မွေးတဲ့နေရာမှာပြာခန်းလုပ်ဖို့တိတ်ကောင်းတဲ့နေရာကိုအဆင်ပြေပြေရှာတွေ့ရလဲပါပါတယ်။အားရမှာပထမဆုံး Harry Potter တွေ့ကြုံကိုရနိုင်မဲ့နေရာဖြစ်တာမလို့ဒီတွေ့ကြုံကိုရဖို့ Tokyo လာလေသူတွေများလာတာကနေဒေသတွေမှာဂျပန်နိုင်ငံကမျက်စိကျကြဈေးကွက်တခုဖြစ်လာနိုင်ပါတယ
်။တိုကျိုမြို့မှာဖွင့်ထားတဲ့ Harry Potter Studio Tour ကိုလာကြသူတွေအနေနဲ့ Harry Potter ရုပ်ရှင်တွေတိုင်းမှာအရေးပါတဲ့အခန်းကနေပါဝင်တဲ့နေရာတွေကိုကိုယ်တိုင်ရောက်သွားသလိုဖြစ်နေအောင်လို့အပြင်အစင်တွေအလုံးကိုဖန်တီးထားပါတယ်။ Hogwarts မော်အတက်ပညာသင်ကျောင်းကြီးကိုသွားမဲ့ကျောင်းသူကျောင်းသားတွေအလုံးအတွက်ပထမဆုံးထူးခြားတဲ့အတွေ့အကြုံကိုရစေတဲ့ London မြို့ King's Cross ဘူတာရုံက platform number 9 and 3 quarter အတိုင်းပြင်ဆင်ထားတဲ့အပြင် Hogwarts ကိုခေါ်သွားပေးမယ် Hogwarts Express မြရထားတွဲတွေကိုလည်းရုပ်ရှင်တွေကအတိုင်းဖန်တီးထားလို့လာလေသူတွေရထားတွဲတွေထဲဝင်ထိုင်ပြီးတော့ရထားစီးရဲ့အတွေ့အကြုံမျိုးရစေပါတယ် Hogwarts မှာအတက်ပညာသင်ကျောင်းကြီးလို့လုပ်ထားတဲ့နေရာမှာလည်း Great Hall ခမကြီးလို့ပြင်ဆင်ထားတဲ့ပြာခန်းကြီးတွေကိုဝင်လိုက်ပြီးဆိုတာနဲ့ Harry Potter နဲ့သူ့တငယ်ချင်းတွေဆရာဆရာမတွေနဲ့စီစီကားကားဖြစ်နေတဲ့ဇာတ်ဝင်ခန်းတွေကိုအမှတ်ရစေပါတယ်လန်ဒန်မှာဖွင့်ထားတဲ့ Harry Potter Studio Tour မှာမပါတဲ့နေရာသစ်တွေကိုလည်းဂျပန်မှာထည့်ထားပါတယ
် The tour in Tokyo is based on the original concept from London and so
လန်ဒန်မှာရှိတဲ့မူလပုံစံမျိုးတိုင်းတိုကျိုမှာလည်းလှုပ်ထားပါတယ်ဒါကြောင့် Great Hall ခန်းမကြီးရဲ့ဝင်တာနဲ့ Hogwarts ကိုရောက်လာကြတဲ့အကြောင်းအရာတွေရတဲ့အတွေ့အကြုံတိုင်းရနိုင်မှာဖြစ်ပါတယ်လန်ဒန်ပြာခန်းမှာမပါတဲ့ဇာတ်ဝင်ခန်းတချို့ထပ်ဖြည့်ထားတာကတော့တိုကျိုပြာခန်းရဲ့ထူးခြားမှုပါဥမာရွေးရှားနေတဲ့စကြင်ကြောင်လေကားကြီးကိုဒီမှာတွေ့ရပါမယ်။နောက်တစ်ခုကလာကြတဲ့ Airdrie အနေနဲ့သူတို့ဓာတ်ပုံတွေရိုက်ပြီးနိုင်ငံပေါ်ကဓာတ်ပုံပေါင်တွေထဲမှာလှုပ်ရှားနေတဲ့ဓာတ်ပုံတွေလိုပေါ်နေအောင်လှုပ်လို့ရကြမှာဖြစ်ပါတယ်
။ Harry Potter ရုပ်ရှင်ကားတွေကဇာတ်ဝင်ခန်းတချို့အတိုင်းပြန်လည်ဖန်တီးထားတဲ့ Tokyo မြို့က The Making of Harry Potter ကိုလာလည်ကြသူတွေအနေနဲ့အံ့ဩစရာကောင်းတဲ့အပြင်အစင်တွေကိုမြင်တွေ့နိုင်ုံမကအဲ့ဒီအပြင်အစင်တွေနဲ့အပြန်အလှန်ထိတွေ့တုံ့ပြန်မှုရှိအောင်လည်းလှုပ်ထားတာပါ။Harry Potter ရုပ်ရှင်တွေထဲမှာအသုံးပြုခဲ့တဲ့ပစ္စည်းစံတွေ၊စမ်းပြတဲ့တံတားတွေ၊အဝတ်အစားတွေကိုလည်းကိုယ်တိုင်အနီးကပ်မြင်တွေ့နိုင်ကြပါတယ်
။ We have added a number of new show sets which is not available in London. For instance, we have the moving marble staircase.
လန်ဒန်မှာမပါတဲ့ London Ministry of Magic လို့နေရာမျိုးရွေးရှားနေတဲ့လှေကားမျိုးတွေထည့်ထားတာအပြင်အဲ့ဒီတွေနဲ့အပြန်အလှန်တုံ့ပြန်မှုရှိစေမဲ့အရာမျိုးတွေလည်းဒီမှာပိုလှုပ်ထားပါတယ်။ဒါကြောင့်လာလေတဲ့အဲ့ဒီတွေအနေနဲ့ရုပ်ရှင်တကားဖြစ်အောင်ဖန်တီးရတဲ့စမ်းကြယ်မှုတွေကိုအနီးကပ်ကိုယ်တိုင်တွေ့ကြုံခံစားနိုင်ကြမှာဖြစ်ပါတယ်
။ COVID လွန်ကာလကမ္ဘာမှာနိုင်ငံတကာခီးသွားတွေပြန်များလာပြီဖြစ်လို့2023နှစ်ရာသီမှာစတင်ဖွင့်ခဲ့တဲ့ဂျပန်က Harry Potter အတွေ့အကြုံနေရာကိုလာလေဂျင်သူတွေထင်မထားလောက်အောင်များတယ်လို့ Studio Tour တာဝန်ရှိသူတွေကပြောပါရယ်မဖွင့်ခင်တည်းကကိုနောက်ထပ်3-4လစာလောက်ကြိုတင်လက်မှတ်တွေအရောင်းကုန်ခဲ့တယ်လို့ပြောပါရယ
် The interest has been beyond our imagination so farand
လောလောဆယ်အထိလူတွေရဲ့စိတ်ဝင်စားမှုကကျွန်တော်တို့ထင်ထားတာထက်ပိုများပါတယ်။ပြာခန်းမဖွင့်ခင်ကတည်းကအွန်လိုင်းကနေလက်မှတ်တွေကြိုးဝယ်ထားကြတာ။ဩဂုတ်လအထိကိုလက်မှတ်တွေရောင်းကုန်ခဲ့ပါပြီ။ခက်ခဲတဲ့ project ကူဖြစ်ပေမဲ့အခုချိန်ထိကျွန်တော်တို့ ပြကန်းပေါ်စိတ်ဝင်စားမှုကမယုံကြည်နိုင်လောက်အောင်ကိုများတဲ့အတွက်အတော့ဦးပဲကျင့်တဲ့အားရစရာဖြစ်ပါတယ
်။ဆိုင်းဆရာမ JK Rowling ရေးသားခဲ့တဲ့ Harry Potter စာအုပ်ဇာတ်လမ်းတွဲတွေကိုရုပ်ရှင်အဖြစ်နဲ့ဖန်တီးခဲ့တာဟာအခု2023ခုနှစ်မှာ22နှစ်ပြည့်သွားပါပြီ။ Harry Potter ရုပ်ရှင်ဇာတ်လမ်းတွဲပထမဆုံးဖြစ်တဲ့ Harry Potter and the Philosopher's Stone ရုပ်ရှင်ကို2022ခုနှစ်မှာစတင်ပြသခဲ့ခြင်းတွေကအမကန်ပရိသတ်တွေရရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲ Warner Brothers ရုပ်ရှင် Studio ကအခုလိုမျိုးရုပ်ရှင်ဇာတ်ဝင်ခန်းတွေကိုပြန်လည်ဖန်တီးပြီးတော့ပရိသတ်တွေကိုယ်တိုင်ရုပ်ရှင်တွေကလို့အတွေ့အကြုံရနိုင်အောင်လို့လုပ်ထားတာဖြစ်ပါတယ်။ Tokyo မြို့က The Making of Harry Potter Studio တို့မှာရုပ်ရှင်ဇာတ်ဝင်ခန်းတွေတဲကအတိုင်းအတွေ့အကြုံလိုချင်တဲ့ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကို American $45လောက်နဲ့ညီမျှတဲ့ Yen 6300ကလေးလက်မှတ်တစ်စောင်ကို $25ကနေ $35လောက်အထိပေးရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
။ Tokyo က Harry Potter Studio Tour အကြောင်းကိုမဆူမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွားအစီအစဉ်မှာနားဆင်ကြရတာပါ။အင်္ဂါကြရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။သရရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ tomorrow's ကို email လိပ်စာ promise@viewnews.com ကိုပေးပို့နိုင်ပါတယ်။အခုတော့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရအထူးသတင်းကိုမက်ခင်လီကဆက်ပြီးတော့ပြောပြပေးမှာပါရှင်။
တော်တော်ရှင်များရှင်ကျမတို့အခုသတင်းကြီးညာနေတဲ့အချိန်မှာပဲနောက်ဆုံးရောက်လာတဲ့အထူးသတင်းသဘုံနဲ့ကျမကြီးညာပေးခြင်းပါတယ်ဒါကတော့အမေရိကန်အနောက်နိုင်ငံတွေကမြန်မာစစ်ကောင်စီကိုပြစ်မှတ်ထားတဲ့အနေနဲ့ရေနံနဲ့ဒဏ်ငွေလုပ်ငန်း MOGE ကိုပိတ်ဆို့တန်းခတ်အရေးယူလိုက်တဲ့အကြောင်းဒီနေ့ပဲပြောလိုက်တဲ့အကြောင်းပါရှင်နိုင်ငံပိုင် MOGE အတွက်ဒီဇင်ဘာ15ရက်နေ့ကစပြီးတော့အမေရိကန်ဘန်နာရေးလုပ်ငန်းတွေကဝန်ဆောင်မှုတွေမပေးကြဖို့တားမြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာလူထုပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်ရမှာအတုံးပြုတ်ဖို့လက်နက်တွေမဝေနိုင်အောင်စစ်ကောင်စီရဲ့ဝင်ငွေကိုဟန်တားဖို့ရည်ရွယ်ကြောင်းလည်းဖော်ပြထားပါတယ်အလားတူဗြိတိန်ကနေဒါတို့ကလည်း MOGE ပေါ်တန်းခတ်မှုတွေကိုချမှတ်လိုက်တဲ့အကြောင်းဒီကနေ့ပဲကြေညာခဲ့ကြပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေကြောင့်စစ်ကောင်စီထိတ်တန့်ခေါင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုအမေရိကန်နဲ့အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်အရေးယူထားပါတယ်ဒါပေမဲ့လည်း MOGE အပါအဝင်စစ်တပ်ရဲ့ဝင်ငွေရပောက်ရလန်းတွေကိုထိရောက်အောင်ဟန့်တားဖို့ကုလသမဂ္ဂတာဝန်ရှိသူတချို့နဲ့လူအခွင့်အရေးလှုပ်ရှားသူတွေကပါတိုက်တွန်းနေကြတာပါအခုဆက်လက်ပြီးတော့ကျမတို့သတင်းချင်းချုပ်ကိုဆက်ပြီးတော့ကြီးညာပေးပါမယ်ဣသရေလနိုင်ငံတောင်ပိုင်းမှာအောက်တိုဘာ9ရက်နေ့ကတိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့ Hamas တပ်မှုတွေကတအုပ်ကိုတုတ်တင်နိုင်ခဲ့တယ်လို့ဣသရေလကပြောလိုက်ပါတယ်။တချိန်တည်းမှာပဲဣသရေလဝန်ကြီးချုပ်ကဂါဇာဒေသ Hamas တွေကိုနှိမ်နင်းနေတဲ့ထိုးစစ်တွေကိုရက်ဆိုင်မှုတောင်းဆိုတာတွေကိုလည်းပယ်ချလိုက်ပါတယ်။အပြည့်ရဖို့ဣသရေလကိုတောင်းဆိုတာဟာ Hamas တွေစီမှာဣသရေလကိုအညံ့ခံခိုင်းသလိုဖြစ်နေတယ်လို့လည်းသူကပြောပါတယ်။ဂါဇာကအရက်သားတွေဘေးကင်းဒီအတွက်နိုင်ငံတကာကတောင်းဆိုနေချိန်မှာပဲဣသရေလတပ်တွေကတင့်ကားတွေဟာဂါဇာမြောက်ပိုင်းကိုတနင်္လာနေ့ရက်စလို့ချင်းနှင်းဝင်ရောက်တိုက်ခိုက်နေပါတယ်။တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပေါ်ပေါက်နေချိန်မှာပဲတရုတ်အစိုးရရဲ့လုံခြုံရေးဝန်ကြီးမြန်မာနိုင်ငံကိုရောက်လာပြီးနေဆက်ဒေသတည်ငြိမ်ရေးဆွေးနွေးခဲ့ကြောင်းတရုတ်နိုင်ငံမှာမီဒီယာတွေကဒီနေ့ပဲဖော်ပြကြပါတယ်။1320စစ်စင်ရေးလို့အမည်ပေးထားတဲ့မြောက်ပိုင်းမဟာမိတ်ညီနောင်၃ဖွဲ့ရဲ့စစ်ကောင်စီပေါ်ထိုးစစ်ဆင်တဲ့အတွက်ကြောင့်မကြသေးခင်ကတရုတ်နိုင်ငံနဲ့နေဆက်ဒေသတွေမှာစီးရီးတင်းမာမှုတွေပေါ်ပေါက်နေတာပါ။တိုက်ပွဲတွေကြောင့်ဒေသခံထောင်ပေါင်းများစွာအိုးအိမ်စွန့်ခွာပေးကြရပြီးတချို့ကတော့တရုတ်နိုင်ငံတွေကိုပါဝင်ရောက်ထွက်ပြေးနေကြရပါတယ်။တရုတ်နိုင်ငံတော်ဝင်စစ်ကောင်စီဝင်ဝမ်ရှောင်းဝန်းကတော့နေပြည်တော်မှာစစ်ကောင်စီပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့ကြောင်းလည်းနိုင်ငံပိုင်သတင်းနိုင်မှာဖော်ပြထားပါတယ်ရှင်။ရိုဟင်ဂျာတွေနေရပြင်ရေးအစီအစဉ်အတွက်ဆွေးနွေးဖို့မြန်မာကိုယ်စားလှယ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့ပဲရောက်လာခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်နေချင်းပြန်ခီးစဉ်အတွင်းမှာဒုက္ခသည်တွေနဲ့တွေ့ဆုံပြီးဘသူဘဝဆူရာတွေကိုစစ်ဆေးအတည်ပြုမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ရေးရာဒုတိယကော်မရှင်နာမင်းကြီးဆန်ဆုဒူစာကိုကိုကာဘီ AFP သတင်းကဖော်ပြထားပါရယ်နှစ်နိုင်ငံနေဆက်ကထက်နက်မျိုးကိုဒီကနေ့ပဲရောက်လာတဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာနောက်နေ့မှလည်းတစ်ခေါက်ပြန်လာမယ်လို့ပြောပါရယ်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်တပ်နေမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေက3000ကိုကနအူးစမ်းသက်အစီအစဉ်ဖြစ်မြန်မာနိုင်ငံကပြန်လည်လက်ခံမှုစီစဉ်ထားကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်ရှင်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာယာရုကနေနှုတ်ထွက်ပေးရေး3ရက်ကြာဆန္ဒပြပွဲပထမနေ့ဖြစ်တဲ့ဒီနေ့ပါပဲအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေကြားမှာအထူးကြုံနေဖြစ်ပွားခဲ့ပြီးအ ਨੇ ဆုံးလူနှစ်ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီတင်ဟာရခဲ့ပါတယ်။အတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကိုထောက်ခံသူတွေနဲ့ရဲတွေကြား ဒီလိုမျိုးအထီးကရုံတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်
။တင်ကျဉ်ချုပ်ကိုမိုက်ခင်လေးကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Robert Bastu ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးတူပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေခတဲ့ကင်းနေပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်။ကျမလေးပါ။